Welcome to the Voice of America in Burmese.
Mingla mane khe ma shin. Washington ni review American tan ga ni 2020 November la 9 ye sine ni mane khin season dwe go Myanmar sanaw chin mane 6 na yi ga ni 9 na yi thi line no meter 2440 ne 51 line line meter 190 ro ga ni thon lwin pe ni ba bi chuma khin myo tat ba di mane khin tadin dwe go ko yen min thon na tu pyo pya pe ba me အင်္ဂါနေ့ကကျင်းပတဲ့အမေရိကန်သမ္မတရွေးကောက်ပွဲအတွက်မဲရီကိုဆက်ပြီးရေးတွက်နေစေဖြစ်ပါတယ်။ဂျော်ဂျီယာနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာ Republican Party ကသမ္မတဒေါ်နယ်ထရမ့်နဲ့ Democratic Party က Joe Biden တို့ကြားမဲရီအတွက်တိတ်မကွာပဲရှိနေပြီးတောက်ကြနေအစောပိုင်းမှာတော့ Joe Biden ကမဲရီအတွက်တဖြည်းဖြည်းဆက်ပြီးများလာနေတာတွေ့ရတယ်လို့သတင်းတွေမှာဖော်ပြပါတယ်။သမ္မတထရမ့်မဲဆွဲအဖွဲ့ကတော့မဲရီလက်တွေကိုမေးခွန်းထုတ်နေတာဖြစ်ပြီးတောက်ကြနေမှာတော့ချိန်ညာချက်တစ်စောင်ထုတ်ပြန်ပြီးသမ္မတထရမ့်အနိုင်ရချောင်းနဲ့ဒီရွေးကောက်ပွဲဟာမပြီးဆုံးသေးဘူးလို့ပြောကြားခဲ့တာပါဒီမိုကရက်တစ်ပါတီကအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကတော့ဂျိုးဘိုင်ဒန်အနိုင်ရလို့ဆဲဆဲရှိနေပေမဲ့မဲအားလုံးရေးတွက်ပြီးချိန်အထိစိတ်ရှည်ရှည်နဲ့စောင့်ကြဖို့တောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်သမ္မတဖြစ်ဖို့အတွက်ကိုယ်စားလှယ်မဲ290ရဖို့လိုအပ်တာဖြစ်ပြီးတောက်ကြနေညနေပိုင်းအထိဆိုဒီမိုကရက်တစ်ပါတီကဂျိုးဘိုင်ဒန်က253ပဲရထားတာဖြစ်ပါတယ်။အမေရိကန်ရွေးကောက်ပွဲဟာမိန်းနဲ့နီဘရာစကာပြည်နယ်နှစ်ခုကလွဲရင်လူရေပေါ်မှာအခြေခံပြီးချထားတဲ့ပြည်နယ်ရဲ့ကိုယ်စားလှယ်မဲအရေးအတွက်ပေါ်မှာမူတည်ပြီးအနိုင်ရှုံးသတ်မှတ်တာဖြစ်ပါတယ်။နိုဝင်ဘာ3ရက်နေ့ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Party ကသမ္မတဒေါ်နယ်ထရမ့်နဲ့ Democratic Party ကပြိုင်ဘက်ဂျိုးဘိုင်ဒန်တို့အထိတ်နဲ့ရှင်ပြန်ရတဲ့ပြည်နယ်တွေမှာမဲရီကိုဆက်ပြီးရေးတွက်နေချိန်မှာပဲချက်တပရင်းနေနဲ့တောက်ကြစောပိုင်းတွေမှာသူတို့ကိုထောက်ခံသူတွေကြားဆန္ဒပြပွဲတွေကျင်းပနေပြီးရေဘူးအားဖြင့်တော့ငြင်းငြင်းချမ်းချမ်းရှိနေတာပါဂျိုးဘိုင်ဒန်အတွက်ကိုယ်စားလှယ်မဲအရေးအတွက်တဖြည်းဖြည်းပိုများလာတဲ့ပုံပေါ်နေတဲ့မဲရေအတွက်တဲ့လုပ်ငန်းရှင်ပေါ်မှာသမ္မတထရမ့်ရဲ့ပြင်းထန်တဲ့စိန်ခေါ်မှုကြောင့်နှစ်ဖက်စလုံးနုံနုံကြကြရှိနေတာဖြစ်ပါတယ်မဲရေအတွက်တိတ်မကွာပဲဖြစ်နေတဲ့အရီဇိုနာပြည်နယ်မှာတော့ဖီနစ်မြို့မာရီကိုပါကောင်တီရွေးကောက်ပွဲဌာနရုံးရှိမှာနှစ်ဖက်ထောက်ခံသူတွေကြားချက်တပရင်းတွေကခဏတာလုံထွေတပ်ပုတ်မှုတွေဖြစ်ပွားခဲ့ပါတယ်။ရုံးထဲမှာမဲရေတွက်နေချိန်မှာအပြင်မှာလက်နက်တွေကင်ဆောင်ထားတဲ့လက်ရရင်းအဖွဲ့တွေအများအပြားစုယုံရောက်ရှိလာတာကြောင့်ရရုပ်တဲတဲဖြစ်သွားခဲ့တာပါ။ Pennsylvania ပြည်နယ် Philadelphia ဘက်မှာတော့ရဲတွေထူးထူးထပ်ထပ်ချထားပြီးအတားအဆီးတွေနဲ့ခြားထားတဲ့အတွက်နှစ်ဖက်ဆန္ဒပြသူတွေကြားထိတ်တန့်ရင်ဆိုင်မှုတိတ်မရှိလာပါဘူး။ Georgia ပြည်နယ် Atlanta, Michigan ပြည်နယ် Detroit, Nevada ပြည်နယ်က Las Vegas နဲ့Wisconsin ပြည်နယ်က Milwaukee တို့လိုနှစ်ဖက်အကျိတ်နဲ့ရှင်ပြန်ရတဲ့ပြည်နယ်တွေကမြို့ကြီးတွေမှာတော့အခုလိုကင်းမာမှုတွေကိုတွေ့နေရပါတယ်။ COVID-19 ကာယောဂါအတွက်တားမြစ်ကန့်သတ်မှုတွေချတာနဲ့ငွေကြေးဥစ္စာအရင်းမြစ်ရဖို့ခက်ခဲလာနေတာကြောင့်ကာကွယ်ဆေးထိုးပေးတဲ့လုပ်ငန်းတွေမလုပ်နိုင်ပဲဖြစ်နေတာဟာဆင်းရဲတဲ့ဒေသတွေကကလေးငယ်တွေကိုပိုလီယိုနဲ့ဝက်သက်ရောဂါတွေဖြစ်ပွားမယ်အန္တရာယ်ရှိလာနေတယ်လို့ WHO အကြီးအကဲ Tedros Ghebreyesus ကတောက်ကြနေဂျနီဗာအစည်းအဝေးမှာသတိပေးလိုက်ပါတယ
် The COVID-19 pandemic hurt momentum as polio and immunization
COVID-19 ကရောဂါကြောင့်ကာဝယ်ဆေးထိုးတဲ့လုပ်ငန်းတွေကိုရပ်ဆိုင်းထားရတဲ့လုပ်ငန်းစဉ်တွေကိုထိခိုက်စေပါတယ်ဒါဟာအထူးသဖြင့်ကာဝယ်ဆေးထိုးဖို့လိုနေတဲ့ဒေသတွေကကလေးငယ်တွေအတွက်ပိုလီယိုအကျော်သေးရောဂါဝက်သက်နဲ့အဆုတ်ရောင်ရောဂါတွေဖြစ်ပွားမှုအန္တရာယ်ပိုပြီးကြီးလာနေပါတယ်လို့ပြောသွားတာပါအခုချိန်မှာဒီယောဂါတွေပြန်ပြီးဖြစ်ပွားနေတာတွေ့လာရတဲ့အတွက်ပိုပြီးဆိုးမလာခင်တားဆီးဖို့လိုအပ်တယ်လို့ကလေးအလုံးတယောက်မှတန်ကာဝယ်ဆေးထိုးနိုင်မှုလိုအပ်မှာဖြစ်ကြောင်းလည်းပြောပါတယ်ပိုလီယိုယောဂါအတွက်ဒေါ်လာတန်400နဲ့ဝက်သက်ယောဂါအတွက်ဒေါ်လာ255တန်းရထားပြီးစုစုပေါင်းရန်ပုံငွေဒေါ်လာ655တန်းလိုအပ်ချက်ကိုဖြည့်ဆည်းပေးဖို့အတွက် WHO နဲ့ UNICEF တို့ပူးတွဲပြီးကမ္ဘာတစ်လောကအလှရှင်နိုင်ငံတွေကိုအရေးပေါ်ပန်ကြားခဲ့ပါတယ်တာလီဘန်တွေချီကုပ်ယူထားတဲ့အာဖဂန်နစ္စတန်အရှေ့ပိုင်းဒေသမှာပြီးခဲ့တဲ့လကအယ်ကိုင်ဒါအစ်မြင့်အရာရှိတူးကိုအသေးရမိခဲ့တာကိုကြည့်ရင်တာလီဘန်တွေဟာသူတို့ပေးထားတဲ့အယ်ကိုင်ဒါနဲ့အဆက်အသွယ်ဖြတ်မယ်ဆိုတဲ့ကတိမတည်ဘူးဆိုတာပြနေတယ်လို့အာဖဂန်အစိုးရကပြောပါတယ်။တာလီဘန်တွေဟာအကြမ်းဖက်ဖွဲ့တွေလှုပ်ရှားနိုင်အောင်လုံခြုံစစ်ချရတဲ့နေရာတွေပေးထားစေပဲလို့အာဖဂန်အစိုးရပြောခွင့်ရစစ်တစ်စစ်တကီက VOA ကိုပြောပါတယ်။ဖေဗရီလာတော့ကအမေရိကန်နဲ့တာလီဘန်တို့ကြားရထားတဲ့သဘောတူညီချက်အရတာလီဘန်တွေဘက်က IS နဲ့ Al-Qaeda တို့လိုအကြမ်းဖက်အဖွဲ့တွေအတွက်ကူညီထောက်ပံ့မှုတွေကိုရပ်ဆိုင်းပေးရမှာဖြစ်ပါတယ်။အာဖဂန်အစိုးရတပ်တွေက Al-Qaeda အဖွဲ့အခြေခံခေါင်းဆောင်တဦးဖြစ်တဲ့ Abu Mushin Al-Masri ကိုတာလီဘန်တွေထိန်းချုပ်ထားတဲ့အာဖဂန်အရှေ့ပိုင်းကဂါဇန်နီခရိုင်ထဲမှာအသေးရမိခဲ့တယ်လို့ အောက်တိုဘာ24ရက်ကသတင်းထုတ်ပြန်ခဲ့တာပါမေလာရုံးကထုတ်ပြန်တဲ့ကုလသမဂ္ဂအစိုးရခန်းစားရဲမှာအာဖဂန်နစ္စတန်နိုင်ငံထဲကခရိုင်အနည်းဆုံး12ခုလောက်မှာဒီဖွဲ့ဆက်ပြီးလှုပ်ရှားနေတယ်လို့တာလီဘန်တွေနဲ့သူတို့ရဲ့ခေါင်းဆောင်ပိုင်းခြားအနည်းကဆက်ဆံမှုတွေရှိနေတယ်လို့ပြောပါတယ
်ဘီယူအီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.33 ညပိုင်းဒိုမီတာ40 kHz 9.33 ညပိုင်းဒိုမီတာ51 kHz 5809နဲ့ပိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
် VOA American တိုင်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်တင်ပြသွားပါမယ်ကျွန်တော်ရဲမထွန်ပါမြန်မာနိုင်ငံမှာမနေ့ကကိုဗစ် -19 ကူးစက်သူလူနာသေနောက်ထပ် 1,342 ယောက်အတည်ပြုလိုက်တဲ့အတွက်အခုထိကူးစက်သူစုစုပေါင်း 59,289 ယောက်ရှိပြီဖြစ်ပါတယ်။နိုဝင်ဘာလ6ရက်နေ့အတွက်ဓာတ်ခွဲနမူနာ 14,449 ခုဆက်ရှိခဲ့တဲ့အထက်ကအခုလိုရောဂါကူးစက်သူ 1,300 ကျော်တွေ့ရှိတာဖြစ်ပါတယ်။အခုချိန်ထိတက်ခွဲနမူနာစစ်ဆေးမှုပေါင်း 9,650,000 ကျော်ပြုလုပ်ခဲ့ပြီးဖြစ်ပါတယ်။အတည်ပြုလူနာတွေနဲ့ယောဂကင်းစင်ပြီးဆေးရုံဆင်းခွင့်ရသူက 4,329 ယောက်ရှိပါတယ်။မနေ့ကကိုဗစ် -19 ကြောင့်သေဆုံးခဲ့သူ24ယောက်ရှိတဲ့အတွက်စုစုပေါင်းသေဆုံးသူ 1,386 ယောက်ရှိပြီးဖြစ်ပါတယ်။မြန်မာနိုင်ငံကကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကထုတ်ပြန်တဲ့ကိုဗစ် -19 ယောဂဖြစ်ပွားမှုအများဆုံးနိုင်ငံ90စီးရဲမှာတော့နိုဝင်ဘာလ9ရက်နေ့ထိအဆင့်89မှာရှိပါတယ်။ပြီးခဲ့တဲ့အပတ်တွေတော့အဆင့်85အထိရောက်ခဲ့ပြီးအခုအဆင့်ပြန်ကျသွားတာဖြစ်ပါတယ်။တနင်္ဂနွေနေ့မှာကျင်းပမဲ့မြန်မာရွေးကောက်ပွဲကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်အနေနဲ့လေးလာဆောင်ကြည့်သွားမယ်လို့နယူးယောက်မြို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံကနိုဝင်ဘာလ6ရက်နေ့ကသတင်းထုတ်ပြန်ကြေညာပါတယ်။ကြင်ကြန်တည်ငြိမ်ပြီးယုံကြည်စိတ်ချရတဲ့ရွေးကောက်ပွဲကစဉ်ဆက်မပြတ်ဖွံ့ဖြိုးတိုးတက်မှုနဲ့လူ့ခွေရေးတိုးတက်ဖို့အရေးပါတဲ့အခွင့်အလမ်းတစ်ရပ်ဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဒီရွေးကောက်ပွဲဟာစစ်တပ်အပေါ်အယက်သားဆွေးကထိန်းချုပ်ကင်တွယ်ရေးအပါအဝင်ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်အတွက်အရေးပါကြောင်းဒါအပြင်ဒုက္ခဒယ်ရီဂုံတိတ်ကရှိရှိနဲ့ဘေးကင်းလုံခြုံစွာနေရပြန်နိုင်ရေးအတွက်လည်းအထောက်အကူပြုစေလိမ့်မယ်ဆိုတာကိုကုလသမဂ္ဂတွင်ရမှုချုပ်အနေနဲ့မျှော်လင့်ထားကြောင်းကုလပြောခွင့်ရစတီဖင်ဒူဂျာရစ်ရဲ့သတင်းထုတ်ပြန်ချက်မှာပါရှိပါတယ်။ COVID-19 ကာယရောဂါတိုက်ဖျက်ရေးအာရုံစိုက်လုပ်ကင်နိုင်ဖို့တနိုင်ငံလုံးမှာအပြည့်ရထားဖို့ကုလသမဂ္ဂတွင်ရမှုချုပ်ကထပ်မံတိုက်တွန်းကြောင်းရခိုင်နဲ့ချင်းပြည်နယ်တွေကလက်နက်ကင်ပဋိပက္ခတွေအတွက်စိုးရိမ်ပူပန်မိသလိုဒီပဋိပက္ခတွေပါဝင်ပတ်သက်နေတဲ့တစ်ဖက်တပ်တွေအနေနဲ့လူသားချင်းစာနာမှုဆိုင်ရာပြည်ပဆိုင်ရာဥပဒေတွေကိုလေးစားလိုက်နာကြဖို့နဲ့အရက်သားတွေကိုအကာအကွယ်ပေးဖို့လိုအပ်တယ်လို့ပြောပါတယ်။အခုလိုမြန်မာနိုင်ငံသားတွေအတွက်အရေးကြီးတဲ့အခါသမယမှာငြိမ်းချမ်းရေးနဲ့လူကုန်သိက္ခာတိုးတက်ရေးချုပ်ပန်းလှုပ်ဆောင်ချက်တွေအပေါ်ကုလသမဂ္ဂအဖွဲ့ကြီးကဆက်လက်ထောက်ခံမှုပေးသွားမယ်လို့လည်းအတွေ့အကြုံချုပ်ယုံကပြောပါတယ်ခင်ဗျာ။အရှိတာကစ္စတန်အစ္စလာမစ်လှုပ်ရှားမှုအဖွဲ့ ETIM လို့ခေါ်တဲ့တရုတ်ခွဲထွက်ရေးအဖွဲ့တစ်ဖွဲ့ကိုအမေရိကန်ပြည်ထောင်စုကအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ထားရကနေပြန်လည်ပယ်ဖျက်ပေးလိုက်ပါတယ်။အဲ့ဒီအဖွဲ့ကတရုတ်နိုင်ငံရှင်ချင်းပြည်နယ်ကအူဂီဂါမွတ်စလင်လူနည်းစုတွေအတွက်တိုက်ပွဲဝင်နေတာလို့ကြေညာထားပြီးအာဖဂန်နစ္စတန်နိုင်ငံအတွင်းလှုပ်ရှားနေတယ်လို့ဆက်ဆွဲခံထားရတဲ့အဖွဲ့လည်းဖြစ်ပါတယ်။တရုတ်နိုင်ငံကတော့အဲ့ဒီအဖွဲ့ဟာတရုတ်နိုင်ငံအနောက်ပိုင်းကအူဂီဂါမွတ်စလင်ဆယ်သန်းနေထိုင်ပြီးတဘာဝရင်းမြစ်ကျွဲဝတဲ့ရှင်ကျန်းပြည်နယ်တဲ့အကြမ်းဖက်လုပ်ရတွေလို့ပုံကြံစီနေတယ်ဆိုပြီးဆက်ဆွဲထားတာဖြစ်ပါတယ်။မကြာသေးခင်ကပဲနိုင်ငံတကာလူ့အဖွဲ့ရေးအဖွဲ့တွေပြပရောက်အူဂီဂါစွေနဲ့အနောက်နိုင်ငံတွေကတရုတ်တို့ဝီဂါမွတ်စလင်တွေကိုထိသိမ်းရေးစခန်းတွေမှာဖိနှိပ်ချုပ်ကြဲထားရှိတယ်ဆိုရဲဆက်ဆွဲချက်နဲ့အရှိန်တိုးမြင့်ဝေဖန်ဖိအားပေးလာနေတာဖြစ်ပါတယ်။တရုတ်တို့ကတော့အစွန်းရောက်အစ္စလာမစ်အယူအဆကိုတိုက်ဖျက်ဖို့အခုလိုလုပ်ရတာလို့ပြောပါတယ်။ချက်တာပရိနေကထုတ်ပြန်ပြီးအောက်တိုဘာလ20ရက်နေ့ရက်စွဲတက်ထားတဲ့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပုံပီယိုရဲ့ကြေညာချက်မှာတော့အရှိတာကစ္စတန်အစ္စလာမစ်လှုပ်ရှားမှုအဖွဲ့ ETIM ကိုအကြမ်းဖက်အဖွဲ့အစည်းကနေပယ်ဖျက်လိုက်ပြီလို့ဖော်ပြထားပါတယ်။ ETIM အဖွဲ့ကိုအကြမ်းဖက်အစည်းကနေထုတ်ပယ်လိုက်တဲ့ American တို့ရဲ့ဆုံးဖြတ်ချက်ကိုတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဝါဝေဘန်ကရှုတ်ချလိုက်ပြီးအဲ့ဒီအဖွဲ့ဟာကုလသမဂ္ဂလူ့ကြော်ရေးကောင်စီရဲ့အကြမ်းဖက်မှုအဖွဲ့အစည်းစီးရင်ထဲမှာပါဝင်တယ်လို့ပြောပါရတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့ ETIM အဖွဲ့ဝင်တိုက်ခိုက်ရေးသမားတရားဝန်ကြီးရှိတယ်လို့ American တို့ကခန့်မှန်းထားပါရတယ်။ဇူလိုင်လတုန်းကတော့ကုလသမဂ္ဂကတရုတ်နိုင်ငံနဲ့ထိစပ်နေတဲ့ Afghanistan Partition ပြည်နယ်တွေကအဖွဲ့တစ်ခုနဲ့ဆက်နွယ်နေတဲ့ ETIM အဖွဲ့ဝင်900လောက်ရှိတယ်လို့အစီရင်ခံထားပါရခင်ဗျာ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ COVID-19 ကာယရောဂါဆိုင်ရာအထူးစီဝေးတက်ရောက်ခွင့်ရရှိရေးထိုင်ဝမ်ကိုဖိတ်ကြားဖို့ ဂျနီဗာမြို့ကုလသမဂ္ဂဆိုင်ရာအမေရိကန်အမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးက WHO အကြီးအကဲ Tedros Adhanom Ghebreyesus ကိုတိုက်တွန်းလိုက်ပါတယ်။အထိပယ်ပြေဝါတဲ့ပူးပေါင်းဆောင်ရွက်မှုတွေတုံ့ပြန်ပြုလုပ်နိုင်ဖို့ WHO အနေနဲ့ထိုင်ဝမ်ကိုဖိတ်ကောက်ကမ်းလှမ်းဖို့တိုက်တွန်းတယ်လို့အမေရိကန်အမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးကတောက်ကြနေကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကင်တွယ်ဆောင်ရွက်ပုံတွေနဲ့ပတ်သက်လို့WHO အဖွဲ့နဲ့အဖွဲ့ရဲ့အကြီးအကဲ Ghebreyesus ကိုအမေရိကန်နိုင်ငံကပြစ်မှတ်ထဏ်ထဝေဖန်နေတာလည်းဖြစ်ပါတယ်။အမေရိကန်တို့က WHO ကတရုတ်နဲ့နီးကပ်တဲ့ဆက်ဆံရေးရှိတယ်လို့ဆွဆွဲထားသလိုအဖွဲ့ထဲကနေနှုတ်ထွက်ဖို့ကိုလည်းစီစဉ်နေတာဖြစ်ပါတယ်။ဒီနေ့ထဲအမေရိကန်တို့ရဲ့ထောက်ခံမှုနဲ့ထိုင်ဝမ်က WHO အစည်းအဝေးပွဲတွေကိုလေ့လာသူအနေနဲ့တရားခွင်ရရှိရေးတခြားနိုင်ငံတွေရဲ့ထောက်ခံမှုကိုရရှိဖို့စီယုံကြိုးပမ်းနေတာလည်းဖြစ်ပါတယ်။ထိုင်ဝမ်ကိုသူ့ရဲ့နယ်မြေအဖြစ်သတ်မှတ်ထားတဲ့တရုတ်နိုင်ငံကတော့ဒါကိုမကြည်မနှံ့နဲ့ဒေါသထွက်နေတာလည်းဖြစ်ပါတယ်။ WHO အဖွဲ့ဝင်194နိုင်ငံက COVID-19 နဲ့ပတ်သက်တဲ့ကိစ္စတွေကိုနောက်သတင်းပတ်ထဲမှာဗီဒီယိုကတဆင့်ဆွေးနွေးသွားဖို့ရှိပါတယ်ခင်ဗျာ။စနေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကြီးညာခဲ့တာပါအခုတော့သတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
မင်္ဂလာပါရှင်ကျမအင်ဂျင်နိုင်ပါအခုကျမတို့အမေရိကန်သမ္မတအင်ဂျူရောဝင်းတွင်းမှာရောက်ရှိနေပါတယ်ဒီ2020အမေရိကန်သမ္မတရွေးကောက်ပွဲနဲ့ပတ်သက်လို့နောက်ဆုံးချိန်တွေသိရဖို့ပေါ့နော်အထူးသဖြင့်ဒီသမ္မတထရမ့်ကိုယ်တိုင်ပေါ့သတင်းစာရှင်းလင်းပွဲလုတ်ဖို့အစီအစဉ်တွေအတွက်လည်းကျမတို့ဒီအင်ဖြူတော်အတွင်းထဲမှာလာရောက်ပြီးတော့စောင့်ဆိုင်နေတာလည်းဖြစ်ပါတယ်။နောက်ပြီးတော့ကျမတို့ဒီအခုဒီသမရဝင်းတွင်းမှာဒီ VOA မြန်မာပိုင်းအနေနဲ့ပေါ့နော်လာရောက်ပြီးတော့ဒီရွေးကောက်ပွဲနောက်ဆုံးအခြေအနေတွေကိုသတင်းယူခွင့်ရတာလည်းဖြစ်ပါတယ်။ဒါကြောင့်ကျမတို့ဒီ VOA ပရိသတ်တွေကိုလည်းဒီ American ရွေးကောက်ပွဲနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေတွေကိုကျမတို့ဒီအင်ဖြူတော်ဝင်းကနေပြီးတော့ပေါ့နော်ကျမတို့တင်ဆက်နေပါတယ်ရှင်။ American သမရရွေးကောက်ပွဲကဒီပြီးသွားတာပေါ့နော်ရက်အတန်ကြာရှိနေပေမဲ့ဘသူနိုင်မလဲဆိုတော့အဖြေကအခုချိန်ထိထွက်မလာသေးပါဘူးအထူးသဖြင့်ဒီပြည်နယ်တွေမှာဒီမဲရေတွက်မှုမပြီးသေးတဲ့ဒီပြည်နယ်တွေနဲ့ပတ်သက်လို့လေအခုလက်ရှိနောက်ဆုံးချိန်ကြီးရဆိုလို့ရှိရင်သမရထွန်းကနေပြီးတော့တချို့ပြည်နယ်တွေမှာပေါ့နော်ဒီမဲရေတွက်မှုနဲ့ပတ်သက်ပြီးတော့ဒီတရားစွဲဖို့ပေါ့လေသူရှိနေအဖွဲ့ကစ조사နေတာလေကျမတို့တွေ့ရပါတယ်နောက်ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကြာတာပတိနေ့နိုဝင်ဘာလ5ရက်နေ့ကသမရထရမ့်ကနေပြီးတော့သတင်းစာရှင်းလင်းပွဲလုပ်တဲ့အထဲမှာလဲသူကဒီရွေးကောက်ပွဲမှာမတမာမှုတွေရှိနေတယ်ဆိုပြီးတော့အထောက်အထားချက်လက်မရှိဘဲနဲ့ပေါ့နော်ထပ်ပြီးတော့ဆွဆဲပြောဆိုသွားသလိုနောက်ပြီးတော့လဲဒီရွေးကောက်ပွဲမှာသူအနိုင်ရပါတယ်ဆိုပြီးတော့လဲသူကထပ်ပြီးတော့ညင်ညာသွားတာမျိုးရှိပါတယ
် We can't be disgraced by having something like this happen
so it will သမရထရမ့်ပြောသားတာကဒီလိုအဖြစ်မျိုးတွေကြောင့်အချက်ရစရာအဖြစ်မျိုးအရောက်မခံနိုင်ဘူး။ဒါကြောင့်ဒီလိုဖြစ်ရက်တွေမကြာခင်ကင်းရှင်းသွားမယ်လို့မျှော်လင့်ကြောင်းဒါပေမဲ့ဒီအတွက်တရားရေးလမ်းကြောင်းကရင်ဆိုင်သွားဖို့ရှိကြောင်းသမရထရန်ကပြောသွားတာပါ။တစ်ဆက်တည်းပဲဒီရွေးကောက်ပွဲမှာသူပဲအနိုင်ရလိမ့်မယ်လို့သမရထရန်ကပြောသွားပါတယ
်။ And we think we will win the election very easily. We think there's going to be
ဒီကဘွဲကိုကျွန်တော်တို့အလွယ်တကူအနိုင်ရပါလိမ့်မယ်။ဒီအတွက်လည်းကျွန်တော်တို့မှာဥပဒေကြောင်းအရတသက်အထောက်အထားတွေအများကြီးရှိပါတယ်။ဒါကြောင့်ဒီနိုင်ငံရဲ့အမြင့်ဆုံးဗဟိုတရားရုံးချုပ်မှာဒီကိစ္စကိုအဆုံးသက်ဆောင်ရွက်သွားမှာပါလို့သမ္မတထရန့်ကပြောကြားသွားတာပါ။လက်ရှိမှာတော့ထရမ့်နဲ့ Republican Party ကိုစားပြုရှေ့နေတွေကမဲရေတွက်တဲ့နေရာမှာမှန်ကန်မှုမရှိဘူးဆိုတဲ့စွဲချက်နဲ့ Pennsylvania ပြည်နယ်မှာတရားစွဲဆိုထားပါတယ်။တောက်ကြနေမနေ့ပိုင်းအချိန်ထိမဲရေတွက်နေတဲ့ရလက်တွေထုတ်ပြန်ကြတဲ့အရာဒီမိုကရက်ပါတီသမ္မတကိုယ်စားလှယ်လောင်ဂျိုးဘိုင်ဒန်ကသမ္မတထရန့်ရဲ့ရှေ့ကနေပြေးနေတာပါ။ popular လူကြိုက်များတဲ့မဲရေတွက်ပဲဖြစ်ဖြစ်တင်းနေကိုစားပြုကိုစလဲမဲရေတွက်စုစုပေါင်းရဲ့တဝက်ဖြစ်တဲ့သက်မှတ်ချက်290ထိဆိုရင်ဂျိုးဘိုင်ဒန်ကဦးဆောင်နေပါတယ်အခုချိန်ထိတော့မဲရေတွက်လို့မပြီးသေးတဲ့ပြည်နယ်တွေရှိနေပါတယ်အဲ့ဒါတွေကတော့ Arizona, Nevada, Georgia, Pennsylvania နဲ့ North Carolina တို့ပဲဖြစ်ပါတယ်ဘယ်သူနိုင်မလဲဆိုတာပြက်ပြက်သားသားမသိရသေးပေမဲ့ဒီမိုကရက်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကတော့တောက်ကြနေကသတင်းစာရှင်းလင်းပွဲမှာအခုလိုကြေညာသွားပါတယ
် With Joe Biden having the tremendous mandate that he has
ရွေးကောက်ခံသမ္မတဘိုင်ဒန်နေနဲ့ဥဆောင်ဖို့ခိုင်မာတဲ့လုပ်ပိုင်ခွင့်ရှိနေပါတယ်ဒီမိုကရက်အများစုလွှမ်းမိုးထားတဲ့အောက်လွှတ်တော်နဲ့အထက်လွှတ်တော်မှာရှိတဲ့ဒီမိုကရက်အများပြားလဲသူနဲ့အတူယက်တီသွားမှာပါလို့နန်စီပလိုစီကပြောသွားတာပါ Republican အထက်လွှတ်တော်ခေါင်းဆောင် Mitch McConnell ကတော့တောက်ကြနေသတင်းစာရှင်းလင်းပွဲမှာရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်လို့အခုလိုတုံ့ပြန်သွားပါတယ
်။ Let me just say with regard to the matter I know you all
အားလုံးစိုးရိမ်ပူပန်နေတဲ့အဆုံးဖြတ်မပေးနိုင်သေးတဲ့ရွေးကောက်ပွဲကိစ္စနဲ့ပတ်သက်လို့ဒီနေ့မနေ့ Twitter မှာရေးထားသလိုပါပဲဒီထက်ပိုပြီးတော့ကျွန်တော်အနေနဲ့အကြောင်းထူးတုံ့ပြန်စရာမရှိဘူးလို့ Mitch McConnell ကပြောသွားတာပါ။ ကျွန်မအင်ဂျင်နိုင်ပါသမရအင်ဖြူရောကနေပြီးတော့သတင်းပေးပို့နေတာဖြစ်ပါတယ်
တော်ရရှင်များရှင်2020ရွေးကောက်ပွဲအတွက်ကြိုတင်မဲပေးခွင့်ရှိတဲ့ရွေးကောက်ပွဲကော်မရှင်ရဲ့သတ်မှတ်ထားတဲ့ကာလအတွက်ကတော့ဒီကနေ့နိုဝင်ဘာလ9ရက်နေ့ကနောက်ဆုံးသတ်မှတ်ရက်ဖြစ်ပါတယ်ကြိုတင်မဲပေးခွင့်ရှိတဲ့သူတွေအဆင်ပြေချုံးမွေစွာမဲပေးနိုင်ခဲ့ကြပါသလားမဲပေးခွင့်ခွင့်ရေးဆုံးရှုံးတာမျိုးရရှိခဲ့ပါသလားစတဲ့အခြေအနေတွေကိုကျမစုမုံကစူးစီးတင်ပြပေးကြပါတယ်လာမယ့်နိုဝင်ဘာလ10ရက်နေ့2020ပြည့်နှစ်ပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲကြီးကျင်းပချိန်မတိုင်မီအကြောင်းမျိုးမျိုးကြောင့်ရွေးကောက်ပွဲနှေးကြရင်မဲယုံမှာကိုယ်တိုင်ဆန္ဒမဲသွားမပေးနိုင်ကြတဲ့ပြည်သူတွေသက်ဆိုင်ရာရက်ကွက်ကြေးရွာအုပ်စုရွေးကောက်ပွဲမဲယုံခွဲတွေမှာအောက်တိုဘာလ29ရက်နေ့ကနေစပြီးနိုဝင်ဘာလ9ရက်နေ့အထိကြိုတင်ဆန္ဒမဲပေးနိုင်ကြတယ်ဆိုတာရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားတာပါဒါကြောင့်ဒီကနေ့နိုဝင်ဘာလ9ရက်နေ့ကတော့ကြိုတင်ဆန္ဒမဲပေးခွင့်နောက်ဆုံးသတ်မှတ်ရက်ဖြစ်ပါတယ်ဒီတော့2020ရွေးကောက်ပွဲကျင်းပမယ့်ရက်မိမိတို့ရဲ့နေရက်မှာပြန်ပြီးတော့မဲမပေးနိုင်မဲ့သူတွေအသက်60နဲ့အထက်အသက်အရွယ်ကြီးတဲ့သူတွေရွေးကောက်ပွဲတာဝန်ကျတဲ့သူတွေအစိုးရအဖွဲ့ဝင်အစဉ်စဉ်စားတဲ့ကြိုတင်ဆန္ဒမဲပေးခွင့်ရှိတဲ့နိုင်ငံသားတွေအတွက်ကြိုတင်ဆန္ဒမဲပေးခွင့်ရဖို့ရွေးကောက်ပွဲကော်မရှင်ဘက်ကစီစဉ်ဆောင်ရွက်ပေးမှုအခြေအနေတွေကြားမှာတော့အဆင်ပြေပြေနဲ့မဲပေးနိုင်ခဲ့တဲ့သူတွေရှိသလိုမဲပေးခွင့်ဆုံးရှုံးခဲ့ရသူတွေလည်းရှိနေပါတယ်။ရွှေပြောင်းလုံတာတောင်းနဲ့ချီပြီးတော့ရှိတဲ့ကချင်ပြည်နယ်ဖောက်ကတ်မြို့နယ်ဘက်မှာတော့မိမိတို့ရဲ့အရက်ဒေသတွေမှာမဲပြံမပေးနိုင်တဲ့သူတွေအထူးသဖြင့်ကိုဗစ်ကာလ State at Home အမိန့်ထုတ်ထားတဲ့ဖောက်ကတ်နယ်မြေထဲမှာကြိုတင်မဲပေးနိုင်ရေးဆောင်ရွက်နေတာတွေကိုတော့ဖောက်ကတ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုးက VOA မြန်မာပိုင်းကိုရှင်းပြပါတယ
်။ကျွန်တော်တို့ကကြိုတင်ဆန္ဒမဲဆိုတဲ့နေရာမှာဟိုအသက်60အထက်သူတို့ဟောလုပ်ထားတဲ့ဟာတွေရှိတယ်။မဲယုံနေမှာတာဝန်ယူကြမဲ့ဟိုမဲယုံမှုတို့မဲယုံမှုတို့အလုံးုံရေးတို့နော်တော့ပြောကျွန်တော်တို့ပါတီတွေကနေခံထားတဲ့ပါတီရဲ့မဲယုံကိုယ်စားလှယ်တို့ဒါတွေကတော့ကြိုတင်ဆန္ဒမဲပေးနေကြတယ်ဗျာ။ဟုတ်ကဲ့။ကျွန်တော်တို့ဒီလူကြီးတွေကတော့စောမိုင်းကပေးပြီးပေါ့ဗျာ။ခုကမနေ့ကပဲဒီအစိုးရဖွဲ့ကနေလို့ကြေညာထားတာရှိပါတယ်ဗျာ။အဲ့ဒါပါလဲဆိုလို့ရှိရင်ကျွန်တော်ကြီးက stay at home data ဖြစ်နေရလीအဲ့တော့တခြားကနေပြန်လာတဲ့လူတွေဖက်ကမလာမဲ့လူတွေတချို့ကျတော့ဖက်ကနေဒီမှာကိုယ့်ကချင်မီရဲ့အတွင်းကိုသွားဖို့ခက်ခဲနေရလူတွေကိုမဲပြမဲပေးဖို့အတွက်အခွင့်ပြုတဲ့ဟာမျိုးတော့ရှိပါတယ်ဗျဟုတ်ကဲ့
ကျူတင်ဆန္ဒမဲပေးဖို့အခွင့်အရေးဆုံးရှုံးခဲ့တဲ့မွန်ပြည်နယ်ပေါင်မြွနယ်ဘက်ကရေလုံသားတထောင်နီးပါးရဲ့အခြေအနေကိုလည်းပြောပြပေးချင်ပါတယ်ကျူတင်မဲပေးခွင့်ရှိတဲ့နောက်ဆုံးရက်ဖြစ်တဲ့နိုဝင်ဘာလ6ရက်နဲ့နိုဝင်ဘာလ9ရက်နေ့တွေမှာကျူတင်ဆန္ဒမဲလာပေးဖို့ကော်မရှင်ဘက်ကပြောပေမဲ့ရေလုံငန်းခွင်ဖြစ်တဲ့ပင်လယ်ထဲကိုပြန်ထွက်ရမှာမို့မွန်ပြည်နယ်အလတ်ကျေးရွာနယ်ဝဲပဒံကျေးရွာကရေလုံသားတထောင်နီးပါးမဲပေးခွင့်ဆုံးရှုံးနေရတဲ့အခြေအနေဖြစ်နေတာပါမိသားစုစားဝတ်နေရေးမပြေလည်တာကြောင့်ခင်မိုးနဲ့သားဖြစ်သူကကြိုတင်မဲထဲခွင့်မရပဲပင်လယ်ထွက်ပြီးအလုပ်လုပ်နေရပါတယ်လို့အလတ်ကျေးရွာကမမီချိုကပြောပါတယ်
ကျမတို့ကကြိုတင်မဲကိုမထက်ရတော့ပေါ့နော်အခုမဲကျမတို့မှမဲထက်ပိုင်ခွင့်ဆုံးဆုံးသွားတော့စိတ်တော့မကောင်းဖြစ်တယ်ပေါ့နော်ကျမတို့ကမဲထက်ချင်တယ်ပေါ့အဲ့လိုမျိုးပေါ့ကျမတို့ယောက်ျားတွေကျမတို့သားတွေကအကုန်လုံးကရေလောက်သွားသမားတွေဆိုတော့သူများအလုပ်လုပ်တယ်ဆိုတော့သူများစီမှာလည်းပတ်စံယူထားတယ်လေဟိုစင်းနိုင်ထွက်ဆိုလဲထွက်ရတယ်ဘောအဲ့လိုပေါ့နော်အခက်ခဲဆိုတာကတော့စာဝတ်နေရမှလည်းစိတ်တည်တယ်ဟိုမဲပေးခြင်းစိတ်ရှိပေမဲ့စာဝတ်နေရအဆင်မပြေဘူးဆိုတော့ထွက်ရတယ်ဘောအဲ့လိုမျိုး
ဒီလိုမျိုးကြိုတင်ဆန္ဒမဲပေးခဲ့ကြသူတွေကြုံနေရတဲ့အခက်ခဲကြိုတင်ဆန္ဒမဲပေးခွင့်မရတဲ့သူတွေမဲပေးခွင့်ဆုံးရှုံးရတဲ့အခြေအနေတွေပေါ်မှာရွေးကောက်ပွဲကော်မရှင်ရဲ့စီမံခန့်ခွဲမှုနဲ့ပတ်သက်လို့2020ရွေးကောက်ပွဲစောင့်ကြည့်လေ့လာသူ New Myanmar Foundation ကမမျှနန္ဒာတင်ကအခုလိုအကြံပြုပါတယ
်။ကျွန်တော်တို့အခုကျွန်းတင်မဲကတော့အောက်တိုဘာ29ရက်နေ့နိုဝင်ဘာ5ရက်ထိဆိုရင်ဒါအသက်60ကျော်အရွယ်ပေါ့နော်။နားတစ်ပိုင်းပေါ့။6ရက်နေ့နဲ့9ရက်နေ့မှာကြတော့ဥမာကိုရဲ့ဒီမက်ဆနာနဲ့အတွင်းမှာပဲရှိတဲ့သူတွေအတွက်ဆိုပြီးရွေးပြောထားတယ်ပေါ့နော်။ဒီလိုသားတို့ဒီမောသားတို့ကြတော့သူကဒီလမ်းညွန့်ချက်ထဲမှာဟိုဟာတေချာမဖြစ်နေတဲ့အခါကျတော့ဒီပေါင်မာနေမဟုတ်ပေါ့နော်တနေ့တိုင်းတိုင်းမှာဆိုလို့ရှိရင်လည်းဒီလိုမျိုးခြေနေမျိုးလေးတွေကိုဒီကြုံရတယ်ပေါ့နော်ကျမတို့မြင်တာကတော့ဒီကျွတ်တင်မဲနဲ့ပတ်သက်ပြီးတော့ဒီသေချာတဲ့ procedure တစ်ခုပေါ့နော်ဒီရှိဖို့လိုအပ်နေတယ်လို့တော့မြင်တယ်ဥပမာဒီရေလုံသားတို့သင်္ဘောသားတို့ခီးထွက်ရမဲ့သူတွေအတွက်ဆိုလို့ရှိရင်တော့ဘယ်လိုမျိုးပေးရမလဲဆိုတဲ့အခြေအနေလေးကိုသေချာအောင်ကျွတ်တင်ပြီးတော့လုပ်တင်နေလို့ကျမတို့ဟာအကြံပြုချက်နာပေါ့နော
်2020ပြည့်နှစ်ရွေးကောက်ပွဲမှာမိမိတို့ရဲ့မဲဆန္ဒနယ်တွေမှာရှိနေပေမဲ့မဲယုံကိုကိုယ်တိုင်မသွားပေးနိုင်သူတွေအတွက်မနေ့တောက်ကြတဲ့နိုဝင်ဘာ6ရက်နေ့ဒီကနေ့နိုဝင်ဘာလ9ရက်စနေနေ့တွေမှာကြိုတင်မဲဆန္ဒပေးနိုင်ကြပါတယ်။နောက်ပြီးတော့ကိုဗစ်အတွက်တီးခြားခွဲကန့်သတ်နေထိုင်နေရတဲ့ quarantine ဝင်နေရတဲ့သူတွေအတွက်ကိုလည်းကြိုတင်ဆန္ဒမဲပေးခွင့်ရဖို့စီစဉ်ထားပါတယ်။ဒီလိုကြိုတင်ဆန္ဒမဲပေးတာတွေကိုလွှတ်တော်ကိုယ်စားလှယ်လောင်းနေရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေဘက်ကသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်နဲ့ဆက်သွယ်ပြီးတော့မဲဆန္ဒရှင်ရဲ့လျှို့ဝှက်ဆန္ဒပြုခြင်းကိုမထိခိုက်စေဘဲနဲ့ကိုဗစ် -19 ကာကွယ်ရေးနည်းလမ်းတွေနဲ့အညီလိုက်ပါကြီးစုနိုင်ကြောင်းကိုလည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကပြီးခဲ့တဲ့အောက်တိုဘာလ24ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်ကျွန်မဆုမွန်ပါ
Thank you. င်္ဂလာပါရှင်
။မြန်မာနိုင်ငံမှာလူဝင်မာလာရှိရနေခြင်းပါမဲ့ထွေထွေရွေးကောက်ပွဲနှိကက်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီးတီးကပြင်ဆင်မဲဆွယ်ပွဲတွေစတင်နေကြပါပြီ။နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်မဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲ။ပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲ။ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲ။ဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ VOA မြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်။ဒီစီဇန်ကိုစနေနေ့ည9:00နာရီထုတ်လွှင့်တဲ့ VOA TV Magazine စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင်သံကြားနဲ့ DVD ရုပ်သံကထုတ်လွှင့်ပေးတဲ့အပြင် VOA Internet Website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်နက်ကြည့်ရှုနိုင်ပါတယ်။ Radio ကနေလည်းအပတ်စဉ်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။
ကြာကြီးကျင်းပမဲ့ရွေးကောက်ပွဲကနေထွက်ပေါ်လာတဲ့အစိုးရတဲ့အနေနဲ့ဒုက္ခသည်တွေအရေးအလေးထားဆောင်ရွက်ဖို့ထိုင်းနိုင်ငံနေဆက်ဒေသကဒုက္ခသည်တွေလူလာနေတဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။လာမဲ့တနင်္လာနေ့ကျရင်ရွေးကောက်ပွဲတွေကျင်းပဖို့ဆရာချက်တန်နေတယ်မှာပဲ။ထိုင်းနိုင်ငံနေဆက်ဒေသရောက်မြန်မာနိုင်ငံကဒုက္ခသည်တွေဈာမှာတော့ပျော်လင်းချက်တွေသိနေနေပါတယ်။ထိုင်းမြန်မာနေဆက်မှာရှိတဲ့အုံပြန်ဒုက္ခသည်စခန်းကကိုအိုးတွေကတော့ဒုက္ခသည်စခန်းကိုရောက်တာ10နှစ်ကျော်ကာလမှာအစိုးရအဆက်ဆက်ကဒုက္ခသည်အရေးကိုအလေးနဲ့ထားတာမတွေ့ရဘူးလို့လည်းဆိုပါရဲ
့။အာမြန်မာသူတဲ့ကျောင်းလည်းသူဝင်လိုက်ကြတယ်။သူတို့လည်းသူတို့သိခါရှိရှိနဲ့ကြံနိုင်ဖို့သူတို့လည်းလုပ်ကြတယ်။တို့တော့သူတို့ပြောလို့တို့ဖြစ်မလာကြဘူး။ဒါတို့ကဒုက္ခသည်အရေးကိုလည်းဖြည့်ဆင်းလေးနဲ့ထားတာမပြေရဘူး။ဒီရတဲ့ကစစ်ပြအားကြီးနေနေရှိတယ်
မြန်မာနိုင်ငံမှာအရက်သားဆွေးရတက်လာပြီနဲ့ဒုက္ခတွေကြီးအရေးအာယုံဆိုင်ဖြစ်ခြင်းလာမျိုးတွေမတွေ့ရတဲ့အတွက်မျှော်လင့်ချက်တွေအားနည်းလာကြတာလို့လေတည်ရင်ဒုက္ခတွေကော်မတီရဲ့ဥပဒ္ဌဦးရောဘတ်ကြီးကပြောပါတယ
်အခုပြောလို့ရှိရတော့အမှန်ပြောလို့ဒီလိုရင်းနေတဲ့ပေါ့မရှိဘူးဘာလို့ဆိုရင်တော့ဒီမှာပြောရဲဒီ NLD ဒီတော့ဒီလိုမျိုးလင်းနေရှိတာလေဒါနဲ့တကယ်ကျားလို့ရှိရတော့ဒီလိုအတင်းတို့အဲဒီတော့လည်းစိတ်နဲ့ပတ်တယ်လားဘာမှရှိရင်ရှိတော့ဒီလိုလေတော့ချက်တယ်ဘာလဲကျွန်တော်လည်းနင်းကြည့်တယ်ကျွန်တော်မင်းတော့ဒီနေ့ဆိုလည်းအရှိုးရကျွန်တော်တက်ဆက်တယ်နဲ့ပတ်တယ်လားဘာမှရှိရင်ရှိတယ်ကျွန်တော်လည်းခါတုံးတာတော့ကျွန်တော်တို့အဲဒီကများလည်းဤကြုံရည်နဲ့ချိန်တယ်လေ
ဟုတ်ကဲ့
တော့ဒီလိုပြောတော့ကျွန်တော်လည်းတော့တော့ငင်းလာပါအားသိသွားတာ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရမတိုင်ခင်ကတည်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့အပြစ်ကရသေးသဘောတူညီကြရယူပြီးဒုက္ခသည်တွေရဲ့အရေးကိုပါဖြေရှင်းမယ်လို့ဆိုပေမဲ့လက်တွေ့မှာအကောင့်ထဲမပေါ်နိုင်တာကလည်းအဓိကပြဿနာတစ်ခုဖြစ်နေတယ်ဆိုပြီးဦးရောဘတ်ကြီးကပြောပါတယ်
။ဘာမှကျွန်တော်တို့လည်းစီစီဘာမှမရှိဘူးလေ။ဘာလို့လဲဆိုတော့ NC ကတော့ပြောထားတဲ့စီရယ်ဒီညလုံးရှိပါတယ်ဘာတို့ပါလဲတန်းပါတယ်လေဒီကစဉ်းစားလို့တက်ရတယ်ဒီကဒီကကြောက်စီတော့သူကဘာမှမလုပ်ပြီးတော့ကျွန်တော်ယူတွေ့တယ်လေတော်တော်ဒီလိုကမင်းဒီတော့ငါအသေးနဲ့ပြတာအခုကျန်တော့ဒီလိုတို့လူရဘာမှအဲ့ဒီသိပ်ကပေါ်တယ်လို့လို့နေစီတော့သူကဘာမှစိတ်မဆန်းတာရှိဘူးဘာလို့ဒီကအခြေအနေတရားလို့ရှိတော့ကျွန်တော်ကသူတို့ကတော့ပြန်သွားပါလေဘာမှအစီအစဉ်မရှိတော့ဒါတော့သူတို့လူဒီကံနေရင်ဒီကံလို့ရှိနေရပြီးအင်းစီမြေစီလောက်စားဖို့တော့သူတို့အတွေ့အကြုံတော့ခက်ခဲရှိနေတာရှိလားရှိတာတော့သူချူနေတာသူတို့ကြီးရစီရမြေစီစားအောင်ပြန်သိလာတော့ဘူးကြီ
းဆန်းမြမာရဲ့ဇက်မှာဒုက္ခတဲ့စခန်းကိုခုရှိပြီးဒုက္ခတဲ့သသိန်းကြီးပါလောက်ခုလုံးနေထိုင်နေကြတာပါဒုက္ခတဲ့ကြီးဟာ1985ခုနှစ်လောက်ကတည်းကဆန်းရဲ့ဇက်ကိုစတင်ခုလုံးလာခဲ့ပြီး1984ခုနှစ်ကြမှာထိုင်းအစိုးရကအသိမှတ်ပြုခဲ့ပြီးအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကအကူအညီတွေစတင်ရခဲ့တာလို့ဆိုပါတယ်။နှစ်ပေါင်း40ကျော်ကြာပြီဖြစ်တဲ့စစ်ကြေးဒုက္ခသည်တွေဟာအခုချိန်ထိသူတို့အရေးကိုစိတ်ဝင်စားတဲ့အစိုးရတည်းရဲ့ပေါ်လာနိုင်မလားဆိုပြီးလူငယ်တဲ့ငါးနှစ်ခန့်ကစိတ်ဝင်စားခဲ့ကြပါတယ်။ဒါပေမဲ့အခုခါမှာတော့မြန်မာပြည်ရဲ့ရွေးကောက်ပွဲရလဒ်ဟာဘယ်လိုပဲဖြစ်လာပါစေသူတို့အတွက်မျှော်လင့်ချက်သိမ့်မရှိကြဘူးလို့ယူဆနေကြပါတယ်ရှင်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပ
ါဆိုရချင်တာကဘူဆလဘီကဘာမီဒီယာတွေမှာမြန်မာနိုင်ငံကြောင်းဘယ်လိုများသုံးဆက်ရေးသားနေကြလဲလက်ရှာကိုကြည့်ကြအောင်ပါမူရင်းအဘောမူရင်းသုံးလုံးတိုင်းပြောပြမှာဖြစ်ပါတယ်ကျွန်တော်ကျော်စံသာပါ This is not democracy. Myanmar prepares for a troubled election. ဒါဟာဒီမိုကရေစီမဟုတ်ဘူး။ပြဿနာဖြစ်နေတဲ့ရွေးကောက်ပွဲအတွက်မြန်မာနိုင်ငံပြင်ဆင်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ The New York Times သတင်းစာမှာ Hana Beach နဲ့ Sonnen တို့ရေးသားထားတဲ့ဆောင်းပါးကိုပြောပြလိုပါတယ်။သတင်းစာရင်းမှာပြလုံးမဲ့မြန်မာရွေးကောက်ပွဲဟာခနော့ခနဲ့ဖွဲ့စည်းပုံစနစ်ကိုသာမကဒေါအောင်ဆန်းစုကြည်ကိုပါအဆုံးဖြတ်ပြီးမဲ့ရွေးကောက်ပွဲဖြစ်တယ်လို့ဆိုထားပါတယ်။တချိန်တုန်းကတော့မြန်မာနိုင်ငံကြီးဟာထင်းထင်းခံဒေါအောင်ဆန်းစုကြည်နဲ့ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေကိုစက်ပြတ်အကျဉ်းချတဲ့စေဘဂျုတ်ရဲ့အကြတိုက်ပွဲဖြစ်ခဲ့ပြီမဲ့အဲ့ဒီအခင်းချင်းမျိုးပြောင်းလဲလွန်မြောက်ခဲ့ပြီလို့ဆိုပါတယ်အခုခါမှာမြန်မာနိုင်ငံကိုမြန်မာစစ်တပ်ကရိုဟင်ဂျာတွေပေါ်ရှင်းလင်းဖယ်ရှားရေးလုပ်ခဲ့တာနဲ့ဆက်ဆက်ပြီးပြည်ပနိုင်ငံတွေကရှုမြင်နေကြပြီကိုရိုင်းနိုင်ငံရဲ့အကျဉ်းသားဖြစ်ခဲ့သူဒေါအောင်ဆန်းစုကြည်ကလည်းစေဘဂျုတ်ရဲ့ယခင်စနစ်အတိုင်းဖိနှိပ်ချုပ်ချယ်မှုတချို့ကိုလုပ်နေတယ်လို့ထောက်ပြထားပါတယ်စစ်တပ်နဲ့ငါးနှစ်တာအနာခွဲဝေလာခဲ့တဲ့ဒေါအောင်ဆန်းစုကြည်ကရွေးကောက်ပွဲမှာအနိုင်ရဖွယ်ရှိနေပေမဲ့မြန်မာဒီမိုကရေစီကောင်းကောင်းမွန်မွန်ရှင်သန်ရေးဟာသူ့တယောက်တည်းအပေါ်မူတည်နေတာကိုနိုင်ငံရေးသမားအများအပြားကကျေနပ်မှုမရှိကြဘူး NRD ဒီမိုကရေစီ institutions တွေကိုခိုင်မာဖြစ်အောင်လူဖို့ပြက်ကွက်တယ်လို့ထောက်ပြကြပါသေးတယ်။ဗိုလ်ချုပ်ဖျင်းမင်းအောင်နှံကလည်းသမရဖြစ်ချင်တယ်ပုံရတယ်လို့အမည်မဖော်တဲ့သတင်းရင်းမြစ်တချို့ကိုကိုးကားရေးသားပြီးဒီအကြံစီကိုတန်ခိုင်ဖုံဆွေးရေးကတော့တိုင်းပြည်အတွက်အင်မတန်ကောင်းတဲ့အလားအလာဖြစ်ရှုမြင်နေလို့ပြောကြောင်းကိုကနဲ့ပေါ်ပြပါရယ်။နေဆက်တဝိုင်းမှာအဓိကရှိနေရတဲ့တိုင်းရင်းသားအင်အားစုတွေကတော့စစ်တပ်ကိုမတိုက်သလိုဒေါအောင်ဆန်းစုကြည်ကိုလည်းသိမ်းမကြိုက်ကြပါဘူးတဲ့။စစ်တပ်ရဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေပေါ်တိုက်ခိုက်မှုတွေပြင်းပြင်းထန်ထန်ဖြစ်လာနေတဲ့ကိစ္စနောက်တစ်ခါတိုင်းရင်းသားမဲဆန္ဒနဲ့တချို့ကိုဖျက်သိမ်းခဲ့တဲ့ကိစ္စတွေကိုသူတို့ခံပြင်းကြတယ်လို့ဆိုပါရယ်။ဒါပေမဲ့ဒေါအောင်ဆန်းစုကြည်ကိုတော့ထောက်ခံသူတွေအများကြီးရှိနေသေးပါ။သူ့ကိုထောက်ခံသူတွေကတော့ဆဲဆုနေပေါင်းများစွာရှိနေကြတဲ့ဆီယနာရှင်စနစ်ရဲ့ဒဏ်ရာဒဏ်ချက်တူကိုအနာခွဲဝေယူနေရတဲ့အရသာကောင်းဆောင်တယောက်အနေနဲ့ဒီ၅နှစ်အတွင်းမှာလုံးဝပျောက်ကွယ်သွားအောင်လုပ်ဖို့ဆိုတာမဖြစ်နိုင်ဘူးလို့ပြောကြပါတယ်တဲ့။ဒေါအောင်ဆန်းစုကြည်ဟာစစ်တပ်ရေးဆွဲတဲ့အခြေခံဥပဒေမှာသမရတောင်လူခွင့်မရပဲတတိကြီးစွာနဲ့ရှောက်လှမ်းနေရတဲ့အခြေအနေဖြစ်တယ်လို့လည်းပြောကြပါတယ်တဲ့။အဲမကြသေးရင်ကတော့ဘုံကျုံမူရင်မြောင်နိုင်ကရွေးကောက်ပွဲကော်မရှင်ရဲ့ NLD အစိုးရကိုဝေဖန်ခဲ့ပြီးဒေါအောင်ဆန်းစုကြည်ဘက်ကလည်းဒါကိုခုခံတုံ့ပြန်ပြောဆိုခဲ့ပါတယ်။ဒီမိုကရေစီစနစ်ဆိုတာဟာစင်လုံးကျော်အပြစ်ကင်းတဲ့စနစ်တော့မဟုတ်ဘူး။ဒါပေမဲ့လူသားတို့တီထွင်ထားတဲ့စနစ်တွေအထက်မှာတော့အကောင်းဆုံးဖြစ်တယ်။စက်တန်းရင်ဒီမိုကရေစီနိုင်ငံတချို့မှာတောင်ရွေးကောက်ပွဲနဲ့ပတ်သက်ပြီးပြဿနာတွေရှိနေရတယ်လို့ဒေါအောင်ဆန်းစုကြည်ကပြောကြောင်းရေးသားထားပါတယ်ခင်ဗျာ။
ဒီ American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်မြွေထွေးကတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းတာလို့တော့တလို့ပါတီတီတီကဝင်ရောက်ရှင်ပြိုင်ကြမယ်သူတွေတတိပုဂ္ဂလကုသလလောင်းတွေအကျိတ်နဲ့ရှင်ပြိုင်မဲဆွေနေကြပါတယ်။လူရွေးကောက်ပွဲမဲဆွေနေကြတဲ့ကိုစလောင်6900ကျော်ထဲမှာအမျိုးသမီးနှစ်တော်အမတ်လောင်1000ကျော်ပါဝင်ပြီးတိုင်းသားဒေသတချို့ကနေဝင်ပြန်ကြမဲ့အမျိုးသမီးကိုစလောင်တွေလည်းအများပြပါပါတယ်။သူတို့ရဲ့အတွေ့အကြုံရင်ဆိုင်ရတဲ့အခက်အခဲစိန်ခေါ်မှုဒါတွေကိုဘယ်လိုကျော်လွှားနေကြသလဲ။လွတ်တော်မဲ့နေရာကိုရောဘာကြောင့်သူတို့ဝင်ပြန်ဖြစ်ကြလဲဆိုတာတွေကိုဒီသတင်းဖတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ထားပါတယ်ရှင
်။
ဒီနှစ် 2020 ရွေးကောက်ပွဲကတော့နိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေရှိနေချိန်မှာကျင်းပတာမို့အကန့်အသတ်တွေကြားမှာထူးခြားခြားကျင်းပတဲ့ရွေးကောက်ပွဲဖြစ်ပါတယ်။ကိုဗစ်ကြောင့်ချမှတ်ထားတဲ့စီးနှင်းစည်းကမ်းချက်တွေအပြင်ဖွံ့ဖြိုးမှုနည်းပြီးနေမီအရလည်းတည်ငြိမ်မှုအားနည်းတဲ့တိုင်းဒေသတွေမှာတော့မဲဆွယ်စည်းရုံးမှုတွေကိုပိုပြီးတော့ခက်ခက်ခဲခဲလုပ်ကြရတယ်လို့ကိုစတယ်လောင်းတို့ကပြောပါတယ်။
ချီကတော့ဟိုနည်းနည်းတော့သိစိတ်ရင်းတက်ပြီးခဲတဲ့လကတော့တိုက်ပွဲတွေဖြစ်တဲ့အတွက်ကြောင့်ရွာဖက်ပိုင်းဆိုရင်ကျမတို့စင်းလို့မရတဲ့အပိုင်းရှိတယ်ပေါ့နော်။ပြင်မှာအချိန်နဲ့ငိမ့်နဲ့အချိန်ဒ ထီပြီးအောင်ဆောင်ပြီးမှပြန်သွားရတယ်။ပြင်မိုးရတီဖြစ်တယ်ဆိုတော့ကွန်မိန်ကလေးဆိုတော့ကျမတို့ကဆင်းဖို့အဆင်ပြေပေမဲ့လည်းအဲဒီကျမတို့နဲ့လိုက်မဲ့လူကြီးတွေကကျမတို့ပြန်ငဲ့နေတဲ့အပိုင်းလေးရှိတယ်ပေါ့နော်အဲဆိုကျမတို့အာချက်ချင်းအာဆင်းလို့မရတဲ့အပိုင်းလေးလည်းရှိတယ်ရှင်။နည်းနည်းတော့အချိန်ကျန်ကြတော့ပေါ့နော်။နည်းနောက်ဆုံးရတဲ့အပိုင်းရှိတယ်။
ကြတော့တအောင်းပလောင်မျိုးသားပါတီ TNP ကနေကြောက်မင်းမျိုးနယ်အမတ်တေပြည်နယ်အမတ်လောင်းနေရာဝင်ပြန်မဲ့လွေးလွင်လွင်ဦးပြောသွားတာပါ။နယ်မြေတည်ငြိမ်မှုအားနေတဲ့အတွက်အခုလိုအခြေအနေတွေကြောင့်အပြင် COVID-19 ရောဂါကူးစက်မှုတွေကြောင့်ခြားနှက်ထားတဲ့စီးပင်းစည်းကမ်းတွေကြားမှာအခက်အတတ်တွေပိုများတယ်လို့လွေးလွင်လွင်ဦးကပြောပါတယ်။ဘလို့ပဲဖြစ်ဖြစ်သူကတော့ဒေသခံပြည်သူတွေရဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေပိုမိုကောင်းမလာအောင်နောက်ဒေသတွေပြည်ပခန့်တွေကြောင့်ဥယျာဉ်ဆုံးခွာထွက်ပြေးနေကြတဲ့ပြည်သူတွေကိုကူစားပြုပြီးသူတို့အတွက်လိုအပ်တဲ့ကူညီကောက်ွယ်မှုတွေပေးနိုင်ဖို့အတွက်လွတ်တော်မှန်နေရာကိုဝင်ပြိုင်ဖြစ်တယ်လို့ပြောပါတယ်
။စစ်ပေးရှောင်နဲ့ပတ်သက်ရင်ဆိုအရန်ကမှခက်ခနာဖြစ်တယ်။ဒါပေမဲ့သူတို့ဘက်ကနေထောက်ပံ့မှုရှိဖို့တချို့ဒီတောင်ပေါ်ဒေသကနေဆိုစစ်ပေးရှောင်နေပြန်လာတယ်။ပြေးလာတော့ပေါ့နော်။ပြေးလာရင်လည်းသူတို့ကမပြန်မနဲ့ဒီမြို့ပေါ်နေတဲ့ချိန်ကျတော့အိမ်ငားနေတယ်။တနေ့လုံးတနေ့စားပေါ့နော်။ဒါပေမဲ့သူတို့အတွက်ကဝင်ငွေကမမျှတဲ့အပိုင်းတွေရှိရပေါ့နော်။အလုံးနဲ့ပတ်သက်မှသူတို့တက်ခက်ခဲဖြစ်တာလေးလည်းတွေ့တယ်။ဒီလူတို့အလုံးလုံးပေးချင်တာပေါ့နော်
။မြင်းချင်းသားမျိုးကဆိုင်းနူးတန်ကတော့ကချင်ပြည်နယ်ပြည်သူပါတီကနေပြည်သူ့လွှတ်တော်နေရာအတွက်ဝင်ပြိုင်မှုရှိနေတဲ့သူပါ။သူပြောပြတဲ့မြင်းချင်းသားဘက်ကအခြေအနေအတွေ့အကြုံတချို့ကိုလည်းနားထောင်ကြည့်အောင်ပါ
။ခက်ခဲတော့အများကြီးပေါ့နော်။ဒီကောက်ကကကိုဗစ်နဲ့သွားတိုက်နေတော့တို့တို့ပြောမလို့ဒီကိုဗစ်ကြီးကြီးကအရာလဲသွားရတာဆိုတော့ဒီ90ရောက်ချက်ပို့လို့မရဘူးပေါ့နော်။ဆိုတော့ဒီလိုမျိုးသူတို့ရေထောင်ရေးချီပြီးမှစုပြီးမှပြောလို့ရတဲ့အမြင်ချမဟုတ်တော့ကျွန်တော်တို့ပြောပါလားတော်လေးခက်ခဲဖြစ်တယ်ပေါ့နော်။ဒါတချို့မြို့ပြမှာဆိုရင်လည်းဒီလိုချိုးမြပိုင်းကကိုဗစ်နဲ့လည်းလည်းကြောက်ကြတော့တချို့ကမလာကြဘူး။ဒါတော့အဲ့လိုခက်ခဲကြီးပဲ
။ဒီလိုခက်ခဲအကန့်အသတ်တွေကြားလှုပ်ဆောင်နေရတဲ့အချိန်မှာပဲပြည်တော်စုရွေးကောက်ပွဲကော်မရှင် UEC ကတိုင်းရင်းသားပါတီတွေပါတီငယ်တွေအပေါ်မှာမမျှမတာဆက်ဆံတာတွေတွေ့ရပြီးသူတို့လိုနိုင်ငံရေးပါတီတစ်တွေအတွက်တော့အခက်ပိုကြုံရစီတယ်လို့ဆိုင်းနူပန်ကပြောပါတယ်
။ UEC ဘက်ကလည်းတဲ့အခု2020ကပေါ်မှာတော့ဒီချက်မှန်ချက်ဖြစ်နေလို့ကျွန်တော်မြင်နေပြီးတော့ပြင်ပေးလို့ပြောတော့တာပြောနေတယ်ဘာမှဒါမှမဟုတ် UEC ကတိုင်းကပြင်ပေးမှဖြစ်လို့ဖြစ်နေတယ်။အဲကျွန်တော်တိုင်းသားဒီပါတီတွေပြီးနေခြေဆိုင်ပါတီတွေတက်ချတော့ကြာအင်းအခက်ကြီးဖြစ်တယ်ပေါ့နော်။နောက်ပြီးနေကစီးရမှုတွေလုပ်တဲ့အခါမှာဆိုရင်တော့ဒီမျိုးတွေလုပ်တယ်ဒီဥဆောင်လာတဲ့ပါတက်ကြောင့်လုပ်ကြလို့ဆိုရဟာမျိုးရှိရပေါ့နော်။ဒါပေမဲ့ဒီလုပ်တဲ့အခါမှာဆိုရင်ဘာမှ policy ဆေးဟာဘာမှမလုပ်ဘူးကျွန်တော်တွေ့ရတော့ပေါ့နော်။အဲတော့ဒီထားမှလုပ်နေရတာပေါ့နော်။သူတို့ဘယ်လိုမျိုးဖြစ်လာမလဲ။ဒီ after election မှာပေါ့ဘယ်လိုမျိုးလုံးလာလဲဆက်ပိုင်းနေပါဆက်ဆောက်တော့ဆိုရင်ရှိအချင်းရှိနေရပေါ့။အခုဆိုရင်လည်းချင်းပြင်းနေမှာပြင်ကျွန်တော်တို့90နေပါရှိရပါလိမ့်ကဒီနေ့တရားတဲ့အခါမှာနိုင်ငံတက်ပြောက်ရဲ့ခွင့်ရေးကလည်းဒါ social media မှာလည်းအများကြီးဖြစ်နေရတယ်။အခုချင်းပြင်းနေမှာဆိုရင်ဒါ six fire ဆိုတဲ့တစ်ပတ်ကအစ်စ်ကရစီရေးဆိုရနေထားမှာဆိုတော့အစ်စ်တက်မြဲရေးချင်းနဲ့ပြောင်းမယ်290မှာနိုင်ငံမှာရှိတဲ့ PDF ချုပ်ရတယ်ဒီပြင်းတော့အောင်ဒီတော့မလို့ဆောင်ပြီးကြည့်နေလို့ကျွန်တော်ကမြင်နေတာဒါအခုအချိန်မှာဆိုကျွန်တော်ရခိုင်လူမျိုးအချိန်မဟုတ်ဘူးနော်စစ်ပေါ်ရှင်နေနေချင်မဟုတ်ဘူးအရင်းစက်ကနေတော့ဒီအပေါ်မှာတော်တော်လေးလေးရှင်းနေလို့ဆောင်နေတယ်ဒီအဓိကအနေကတော့တော့ပြန်ခေဘာမှမရှိဘူးကျွန်တော်ဒီနေ့ဒီအင်တာဖေးပေါ်မှာဟု
တ်ဒါတော့မြင်းချင်းသားမျိုးကနေပြီးသူလွတ်တော်ကိုစလဲလောင်းနေရာဝင်ပြိုင်မဲ့ဆိုင်းနုပန်ပြောသွားတာပါတဆက်သေးပဲရခိုင်ပြည်နယ်ကအမျိုးသမီးလွတ်တော်ကိုစလဲလောင်းတချို့ဂျုံရတဲ့အထွေအကြုံကိုလည်းနားထောင်ကြည့်အောင်ပါ
အခက်အခဲရရှိရရှင့်ဘယ်အရာမှမရှုံးမွေဘူးကျမတို့ပထမပိုင်းရွေးကောက်ပွဲစပြီးတော့ကြော်ညာတယ်ဆိုကြတဲ့ကွာကျမတို့မင်းဆက်စည်းရုံးမှုမလုပ်ရဘူးရှင့်မင်းဆက်စည်းရုံးမှုကိုဗစ်ဥပဒေနဲ့ကန့်သတ်ထားတော့လေပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပြီးတော့ကျမတို့မင်းဆက်စည်းရုံးခွင့်ရပြီလို့ပြောလိုက်ပေမဲ့တစ်ဖက်ကလည်းကိုဗစ်ဥပဒေတွေရှိတော့ကျမတို့ကု30ထက်မကျော်စီရ90ထက်မကျော်စီရဆိုတော့နောက်ပြီးရှင်းနောက်ဝေဝဲရ6ပေအကွာဆိုတဲ့အခါကျတော့လေကျမတို့ကမိုးရသည်ကြတဲ့အခါကျတော့လေကျမတို့လေကွင်းပြည်နေမှာထွက်ပြီးတော့ကျမတို့ဟိုပြောလို့မရဘူးဒီဘက်မှာကြာတော့နေရီရွာရီကြေးရွာရီဆိုတော့ဒီကလမ်းမဆက်သွဲလေးလက်ခတ်တဲ့ရှက်တနေရာနဲ့တနေရာကိုဒီလိုခြေလင်းနဲ့တွားရတယ်လေစီးပြီးတော့လည်းတွားရတယ်အဲ့အချိန်မျိုးမှာကြာတော့မိန်းကလေးတယောက်အနေနဲ့ယောက်ျားကြီးချားထဲမှာအမျိုးသမီးတယောက်အနေနဲ့နောက်ထပ်အဖိုးတယောက်ခေါ်ရပါဘောရှင
်ကျမတို့ရခိုင်မျိုးသားပါတီ ANP ကနေတန်ခိုးမျိုးနယ်ပြည်သူ့လွှတ်တော်အမတ်နေရာအတွက်ဝင်ရောက်ရှင်ပြိုင်မဲ့မလသက်စုပြောသွားတာပါရခိုင်ပြည်နယ်အတွင်းလက်နက်ကိုင်ပြိပတ်ကတွေရှိနေတယ်ဆိုပေမဲ့လည်းသူရဲ့မဲဆန္ဒနယ်မြေဖြစ်တဲ့တန်ခိုးကတော့တည်တည်ငြိမ်ရှိနေပြီးကိုဗစ် -19 ရောဂါကူးစက်မှုလည်းတိတ်မရှိတဲ့ဒေသတစ်ခုဖြစ်တာမို့ UEC ရဲ့လက်ရှိကန့်သတ်ချက်တွေဟာလိုအပ်တာထက်ပိုပြီးပြင်းထန်နေတယ်လို့မလာသက်ဆိုကဝေဖန်ပါတယ်။ဒါအပြင်နယ်မြေတည်ငြိမ်နေပါလျက်မဲဆန္ဒနယ်အတော်များများဖြစ်သိမ်းခံရတဲ့ကိစ္စကလည်းဒေသခံပြည်သူတွေရဲ့မဲပေးခွင့်အခွင့်အရေးနဲ့ရွေးကောက်ပွဲမှာပါဝင်ခွင့်တွေကိုကန့်သတ်လိုက်တာဖြစ်တယ်လို့သူကပြောပါတယ်။
ရွေးကောက်ပွဲမတိုင်ခင်ကာလတွေမှာကျွန်တော်တို့ကနည်းနည်းပြင်းနေရှင့်ကျွန်တော်တို့ဘက်မှာဒါမှမဖြစ်ဘူးတည်တည်ငြိမ်ငြိမ်ပဲရှိနေတယ်ပြီးလို့ရှိရင်ဘူတီတောင်တို့ရေသေးတောင်တို့အခုလက်ရှိဖြစ်ပြနေတဲ့စစ်ပွဲအရှိန်တွေပေါ့ရေသေးတောင်တို့ပုံတော့ကျွန်းတော့အဲ့လိုဖက်တွေမှာဖြစ်ပြနေတဲ့အရာမျိုးကျွန်တော်တို့ဘက်မှာမရှိဘူးရှင့်ဟုတ်ကဲ့ဒီမနက်စားလို့ရှိရင်ကျမတို့တောင်ကုန်းမှာဆက်ဆက်ပါပါပဲအဲကျမတို့စီမလူဦးရေအလောက်ထိကိုဗစ်တွေတအားကူးစက်နေတယ်ဆိုတဲ့အရာမျိုးမရှိဘူးရှင့်ဒါလို့ရှိရင်လူဦးရေလည်းရေတွက်လို့ရတယ်အဲ့လိုမျိုးအက်ကာလာတော့ဆိုဆယ်ကနန်းတော့မရှိဘူးရှင့်တယောက်နှစ်ယောက်လောက်ပဲရှိရအားလုံးကိုရှုံငုံတုံတရလို့ရှိရင်တော့ကျမတို့အားကြီးတင်းကျက်တယ်ဆိုတဲ့ကျမတို့ကဆိုကြနေရှင့်တင်းကျက်တယ်ကျမတို့ဘာမှလုပ်လို့မရဘူးရှေးပိုင်းကာလာတွေမှာကျမတို့ကဘာမှလည်းဟောပြောလို့လည်းမရဘူးမဆွစီယုံလို့လည်းမရဘူးအပါတီရဲ့ JC ဖွဲ့နဲ့ sign book လေးထောင်မယ်ပြီးရင်ပြန်လာခဲ့မယ်ကျမတို့အဲ့လိုပဲတလကြော်ကြော်လာအတိုင်းမသွားရရှင့်မင်းဆိုစီယုံလို့ရတယ်ဆိုတဲ့အရှိန်မျိုးမှကြာတော့လေဟိုပေါ့နော်ရွေးကောက်ပွဲမကျင်းပနိုင်တဲ့နေနေဆရာမတို့လည်းကြားမှာပါအဲ့လိုမျိုးတွေနဲ့လေတုံရတယ်ကျမတို့ဘက်မှာဆိုရင်လည်းနေနေအေရှန်နေပါရဲနဲ့ကျမတို့တောင်ကုန်းမြို့မှာဆိုရင်မြို့ပေါ့၄ရက်ကွက်ပဲကြာရတဲ့အရာမျိုးတွေရှိရလေအဟကြတော့ကျမတို့အနေနဲ့လည်းဒါကိုဘလို့တွေးပြီးတော့ဘလို့စဉ်းစားယူရဖို့မှန်းတော့ကျမတို့မတိဘူးဖြစ်သွားတယ်ပေါ့ဟုတ
်ပြည်အောင်စရွေးကောက်ပွဲကော်မရှင် UEC ကတော့ရခိုင်ကချင်ရှမ်းအပါဝင်ပြည်နယ်နဲ့တိုင်းဒေသတချို့ကမဲဆန္ဒနေမြေတွေမှာလုံခြုံရေးစိတ်မချရတာအပါဝင်လွတ်လပ်ပြီးတရားမျှကြတဲ့ရွေးကောက်ပွဲကျင်းပနိုင်တဲ့အခြေအနေမရှိတာကြောင့်လို့ဆိုပြီးရွေးကောက်ပွဲကျင်းပမယ့်အစီအစဉ်ကိုပဲဖျက်ထားတာပါဒါပေမဲ့ဒီအထဲမှာနေနေတချို့ဟာတည်ငြိမ်မှုရှိပြီးရွေးကောက်ပွဲကျင်းပနိုင်တဲ့အခြေအနေလည်းရှိနေတယ်ဆိုပြီးတိုင်းရင်းသားပါတီတွေကလွတ်တော်ကိုယ်စားလှောက်တချို့ကထောက်ပြနေကြတာပါTNP ပါတီကိုစားပြုလာရှုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်နေရာဝင်ရောက်ရှင်ပြိုင်မဲ့လူ희တင်းတင်းအောင်ကအခုလိုပြောပါတယ
်တို့ရဲ့ဒီလာရှုံအနေနဲ့ကြည့်မယ်ဆိုရင်တော့တို့တက်မှတ်လိုက်တဲ့ဒီထောက်အုပ်စုကလုံးကတော့နေချင်းချမ်းလေးရှိနေတဲ့အခါကျတော့ပြည်သူ့ကြောက်အနေနဲ့ကျတော့အဲ့နေရာမှာရှိပြီးပြည်သူ့အတွက်ကျတော့ဒီနိုင်ငံသားတယောက်ရဲ့ရာသီရာထိုက်တဲ့ဒီမဲပေးခွင့်ဆိုတာမျိုးကြတယ်ပြီးတော့ဖော်ရှုံမှာပေါ့နော်ဒီရာတွေမှာကျတော့တကယ်နေချမ်းပြီးတော့မှအဒီပေါင်းဆောင်လို့ဆက်လို့ရတဲ့ကြေညာတွေပါသွားတာမျိုးကြတော့ကျမတို့ခါခါတော့စိတ်မကောင်းဘူးပေါ့နော
်ဘယ်လိုပဲဖြစ်ဖြစ်လက်ရှိမှာဒီကိုဗစ်ကြောင့်ချမှတ်ထားတဲ့ညွှန်ကြားချက်တွေအကန့်အသတ်တွေကြားမှာပဲမဲဆွယ်စီယုံမှုတွေကိုရအောင်လှုပ်ဆောင်နေကြပြီးပြည်သူတွေရဲ့လိုအပ်ချက်ခက်ခဲပြဿနာတွေကိုကိုစားပြုဖြေရှင်းပေးနိုင်ဖို့ကြိုးစားနေပါတယ်လို့ဒီကျမဆက်သွယ်မေးမြန်းခဲ့တဲ့အမျိုးသမီးလူတော်ကိုစေလောင်းအားလုံးကပြောပါတယ်ဒါပြင်လူတော်တွေမှာအမျိုးသမီးတွေနဲ့လူငယ်တွေပုံမှုကိုစားပြုပါဝင်လာဖို့လိုလာတယ်လို့လူ희တင်တင်အောင်ကပြောပါတယ်
ဒီကတော့ကျင်လာတော့ဒီကျမတို့အမျိုးသမီးတွေအနေနဲ့ရောယူအင်းတွေအနေနဲ့ရောဒီလူတော်တွေမှာပါဝင်မှုအဆန်းကအရင်နေသေးရေပေါ့နော်အဲကြတော့အဓိကကျမတို့ကျင်လာတော့ဒီလူငယ်တွေအတွက်လိုအပ်နေတဲ့အရာမျိုးတွေလူတော်မှာတင်ပြခြင်းနဲ့ပြီးတော့ဒီအမျိုးသမီးလူငယ်တွေအတွက်ကောလိုအပ်နေသေးတဲ့ဥပဒေတွေရှိသေးရဲ့အဲအရာမျိုးတွေကိုလည်းကျမဒီလူတော်မှာအတူတူပြောခြင်းနဲ့ပေါ့အဲအကြောင်းမျိုးဒီကောင်ကျင်ဖြစ်တာပါ
ကျားတော်တိုင်းသားဒေသတွေမှာဝင်ရောက်ရှင်ပြိုင်ကြမဲ့လူငယ်အမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်းတွေပြောပြခဲ့တဲ့သူတို့ရဲ့အတွေ့အကြုံတွေနဲ့ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ဖြစ်တဲ့အကြောင်းတွေကိုစူးစီးတင်ပြပေးခဲ့တာပါမြမအထွေထွေရွေးကောက်ပွဲကတော့ဒီတနင်္ဂနွေနေ့ဆိုရင်ကျင်းပပါပြီကိုလူချင်းရဲ့အကြောင်းလေးကိုကိုစားပြုဖော်ဆောင်ပေးနိုင်တဲ့ကိုယ်စားလောင်းကို9နှစ်မှမှတစ်ချိန်လဲပေးရွေးချယ်ခွင့်ရတဲ့အခွင့်အလမ်းအချိန်ထားပဲဖြစ်ပါတယ်ခေါင်းဆောင်ကောင်းရင်တန်းပြီးကြိုးတဲ့ကြောင်းလဲအောင်လုပ်နိုင်တယ်ဆိုတာသမိုင်းအထောက်အထားတွေရှိပါတယ်ဒါကြောင့်ဒီအချိန်မှာကိုယ့်ရဲ့နိုင်ငံသားအခွင့်အရေးကိုသိချအသုံးချပြီးကိုယ့်အတွက်အကောင်းဆုံးကိုယ်စားပြုနိုင်မယ့်ကိုယ်စလဲလောင်းတွေကိုမှန်မှန်ကန်ကန်ရွေးချယ်နိုင်ကြပါစေလို့ဆုတောင်းရင်းဒီသတင်းပြန်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်။ဆုမခင်ဗျာပြပါရှင
်။ဒီတစ်ပတ်သုတဆုံးလင်းအမေရိကန်တခွင်အစီအစဉ်မှာအမေရိကန်ရွေးကောက်ပွဲမှာမဲပေးခဲ့တဲ့အခြေအနေပရိပခဖြစ်ပွားလာနိုင်ခြင်းကြောင့်ချူတင်ပြင်ဆင်နေကြတာတွေနဲ့ပတ်သက်ပြီးတော့ဒီ Texas ပြည်နယ် Houston မြို့မှာနေထိုင်တဲ့စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ဦးထွန်းနေကိုကျွန်တော်ဆက်သွယ်ပြီးတော့မေးမြန်းတင်ပြထားပါရယ်ဦးထွန်းနေမင်္ဂလာပါအိုအခုဒီဥတုနေရ Texas မှာဆိုတဲ့အခါကျတော့ Texas မှာမဲပေးခဲ့ရတဲ့အတွေ့အကြုံလေးပေါ့လေအဲ့ဒါအရင်ဆုံးစပြပြပေးပါလား
Texas မှာကျွန်တော်တို့ဒီတစ်ခါဆိုရင်တော်တော်လေးကို Texas နဲ့ America တစ်ခုလုံးပေါ့နော်ဒီတစ်ခါ all လုံးကတော်တော်တက်တက်ကြွကြွနဲ့မဲပေးကြပါတယ်ခင်ဗျာအာဒီက American လူမျိုးတွေမဟုတ်ပါဘူးဒီကျွန်တော်တို့ immigrant တွေဖြစ်တဲ့သူများနိုင်ငံကနိုင်ငံသားတွေအားလုံးကတော့တက်တက်ကြွကြွပါဝင်တဲ့ဖြစ်ကိုမြန်မာနိုင်ငံသားတွေကလည်း President ရွေးကောက်ပွဲသမ္မတရွေးကောက်ပွဲကိုမြန်မာနိုင်ငံသားတွေကလည်းတော်တော်တက်တက်ကြွကြွနိုင်ငံသားဖြစ်နေတဲ့လူတွေပေါ့မြန်မာနိုင်ငံသားတွေအားလုံးကပါဝင်တယ်ဆိုတဲ့ဟာလေးက always တာက count ဖြစ်ပါတယ်ခင်ဗျာဒါကိုသူတို့ရည်တွက်ပါတယ်အမြဲဩဒီနိုင်ငံသားတွေလည်းထွက်ပြီးတော့မဲပေးပါတယ် participate လုပ်ပါတယ်ဆိုတဲ့အကြောင်းပေါ့နော်ဆိုတော့အဲ့ဒါလေးလက်ကုံယူစရာလေးတစ်ခုပါပဲ
ဒီနှစ်မှာကြတော့စားရိုက်ကနေလည်းမဲပေးလို့ရတယ်ကြိုတင်ဒီမဲယုံနေမှာသွားပြီးမဲပေးလို့လည်းရတယ်ဥထုနေရောဘယ်တော့မှမဲပေးခဲ့ပါလဲ
ကျွန်တော်သွားပြီးတော့ကြိုတင်ပါပဲသွားပြီးလိုက်ပါတယ်ခင်ဗျဘာဖြစ်လို့လဲဆိုတော့တော်ချာအဲ့ဒီနေ့ရွေးကောက်ပွဲဖြစ်တဲ့နေ့ပေါ့နိုဝင်ဘာလ3ရက်နေ့ဆိုရင်ကျွန်တော်တော်တော်များမယ်လို့ထင်တယ်ပေါ့နော်ဆိုအဲ့ဒီတော့ကျွန်တော်ကကြိုတင်မဲပဲသွားပြီးရတယ်တော်တော်များများလဲကျွန်တော်တို့အမေရိကတစ်ခုလုံးမှာကြိုတင်မဲမှာလဲတော်တော်များများလူတွေအလုံးသွားပြီးတော့မဲပေးကြပါတယ်ခင်ဗျာအချင်းကိုကိုအချင်းလေးကိုထုတ်ပြီးတော့အဲ့ဒီအပြင်ကိုဗစ်ဖြစ်နေတဲ့ဂျားတွေကတော့မှလူတွေကအဲ့ဒီကိုဗစ်ကိုသိပ်ပြီးတော့ဟိုအလေးတော့ထားတော့ထားပါတယ်အဲ့ဒီအပြင်သွားပြီးတော့တော်တော်တက်တက်ကြွကြွနဲ့အလုံးကမဲပေးတာအမေရိကန်ရဲ့ရာဇဝင်မှာဒီနှစ်ကဒီ2020ကတော်တော်ကိုမဲပီးတဲ့လူများပါတယ်ခင်ဗျာ
ဒီကာယောဂကာလဖြစ်တဲ့အခါကျတော့တို့ဒီကြိုတင်ယောဂကုသတာတွေဘာတွေမဖြစ်အောင်လုံလုံလောက်လောက်တို့ဘက်ကကြိုတင်ပြင်ဆင်ထားပါရဲ့လား
ဟုတ်ကဲ့ခင်ဗျာတော်တော်လေးကိုချိုတင်ပြီးတော့တို့ပြင်ဆင်ထားပါတယ်တချို့နေရာတွေဆိုအကိုသွားရင်ကားနဲ့ထိုင်ပြီးတော့ကိုမဲပီးလို့ရပါတယ်ကားထဲကဆင်းဖို့တော့မလိုပါဘူး drive through လို့ခေါ်ပါတယ်တချို့နေရာကျတော့အကိုသွားရင် तू ဟာဟိုဘယ်လိုခေါ်မလဲဆိုတော့တော်တော်လေးကိုချေပြန့်ပြန့်ကြီးခမာကြီးတခုတည်းမှာဆက်ကလေးကအလုံး20လောက်ပဲရှိတယ်ခင်ဗျာဆိုတော့လူတွေကတယောက်နဲ့တယောက်ကို10ပေကိုချားတယ်နော်ခင်ဗျာ6ပေတော့မဟုတ်ဘူးခင်ဗျာအဲ့ဒီအပြင်ကိုတချို့နေရာမှာဆိုရင် 24 hour အထိတော့မှထားထားတဲ့နေရာတွေရှိပါတယ်ခင်ဗျာ
အခုတို့နေရာ Texas ကဆိုတော့ဒီရွေးကောက်ပွဲအကြိုကာလမှာတော့ဒါထုံးစံအတိုင်းပေါ့လေတစ်ဖက်နဲ့တစ်ဖက်ဟိုတင်းတင်းမမအခြေအနေလေးတွေရှိတတ်တာပေါ့ Texas မှာဖြစ်ခဲ့တဲ့ကိစ္စကတော့တော်တော်လေးကိုပြောစရာဖြစ်ခဲ့တယ်။ဒီဒုသမနာဟောင်းဂျိုးဘိုင်ဒန်ရဲ့ဒီမဲဆွယ်တဲ့ဒီစီယုံနဲ့ဒီဘတ်စကားကြီးကိုသမနာထရမ့်ထောက်ခံတဲ့အဲဒူတွေပေါ့လေ။ဒါသူတို့ရဲ့ရင်နန်းတွေနဲ့လိုက်ပြီးတော့ပုံမှန်သွားလို့မရအောင်ပေါ့လေ။လိုက်ပြီးတော့အနောက်ရှက်ပေးတာပေါ့။ဆိုတော့ဟိုတက်ကစ်ပြည်နယ်ရဲ့ဟိုအခြေအနေလေးကိုရောနည်းနည်းပြောပြပါအောင်ကိုတွေးတလို့ပေါ့လေ
။ဟုတ်ကဲ့ခင်ဗျာ။Texas ကတော်တော်ကူချာပါပြီခင်ဗျာသူက red state လို့ခေါ်ပါတယ် republican များတဲ့ state တခုပေါ့เนาะတိုင်းပြည်နဲ့တိုင်းပြည်နဲ့တခုဖြစ်ပါတယ်ဒါပေမဲ့ကျွန်တော်အဲ့ဒီဒီ Joe Biden လာတဲ့အခါကျတော့ဒီမှာရှိတဲ့လူတွေတချို့republican တွေကသူတို့ကအဲ့ဒါကိုမနစ်သက်ဘူးပေါ့ကိုရယ်ဆိုတော့ဘယ်လိုခေါ်မလဲအလုံးပြောနေကြတယ်ပေါ့လीဟို everything is fair in a love and a war so the ponza myo bo so the election ma le thoro a ba mo so lou lo ya de so the ponza myo ne republican ne ya the democrat de la bi do so ore ni ya ri thoro la bi do ho thoro ye si yo mu lou de de chein ni ma tor tor le la bi do anao shet ni pe ba de khmyar so ro da bi mae texas ka red state phi ya da de tacho ni ya tor tor myan myan ka tphi bi blue back ko pyaung la bi khmyar ကျွန်တော်တို့ဒီဘက်မှာရှိတဲ့ county Harris county Dallas county ကျွန်တော်တို့ Fort Bend county fastest and very growing county ဘာ Fort Bend ကခင်ဗျာ US တခုလုံးမှာဆိုတော့အဲ့ဒီ county တွေအားလုံးကတဖြည်းဖြည်းအားလုံးက blue ဖြစ်လာပြီခင်ဗျာဆိုတော့အဲ့ဒါလေးတွေလည်းနည်းနည်းမနစ်သက်တာတွေပါမှာပေါ့ဒီလောက်နှစ်ပေါင်းများစွာအမြဲ Republican တိုင်းပြည်နယ်တခုဖြစ်ပြီးတော့အခုတဖြည်းဖြည်းသူက blue back ကိုရောက်လာတယ်ဆိုတော့အဲ့ဒီ blue ကိုရောက်လာတော့မချေနပ်တာတွေကလည်းတော်တော်များများရှိပါတယ်ခင်ဗျာဆိုတော့အဲ့ဒါမျိုးတွေနည်းနည်းအနောက်ရှက်လေးတွေပေးတာတော့ပါတာပေါ့ကိုရဲ
့ဟိုဘာကြောင့်ဒီလူတွေရဲ့သဘောထားတွေကဒီလိုပြောင်းလာလဲ
အာဘာကြောင့်လဲဆိုတော့အခုကိုကြည့်ရင်လည်းTrump တက်လာတဲ့အချိန်ကနေစပြီးတော့အားလုံးအမြဲ demonstration ကစနေတာအမျိုးသမီးတွေကိုပြောလိုက်တာတို့အမျိုးသမီးတွေဆန္ဒပြတာတို့နောက်ပြီးတော့နိုင်ငံသားတွေအားလုံးကိုမလာဘူးလောက်ထားတဲ့တိုင်းပြည်တွေက around 20 country လောက်ရှိတယ်အဲ့ဒီတည်းမှာမလို့အပ်ပဲနဲ့မြန်မာနိုင်ငံလည်းပါတယ်ခင်ဗျာစိတ်တော့မကောင်းဘူးပေါ့မဖြစ်သင့်တဲ့တိုင်းပြည်ပေါ့နော်အဲ့ဒါကိုလည်းသူကနေပြီးတော့ပိတ်လိုက်တယ်ပေါ့ဆိုတော့အဲ့ဒါမျိုးတွေပါတယ်အဲ့ဒီအပြင်ကိုတရုတ်နိုင်ငံနဲ့စီးပွားရေးဆက်သွယ်မှုလက်မှတ်ဆက်သွယ်မှုဘာညာကိုတော်တော်လေးကိုသူကနေပြီးတော့ပိတ်ပင်တဲ့အမျိုးမျိုးဆိုတော့လူတွေကတဖြည်းဖြည်းဘယ်လိုခေါ်လဲဆိုတော့အတွေးခေါ်ပြောင်းသွားတယ်။အော်ငါဒီလောက်နှစ်လက်သားကိုပေးလာတယ်ဒီတစ်ခါသားကိုဒီပါတီကိုပေးချီအောင်ဘယ်လိုနေပါမလဲဆိုတဲ့ဟာတွေလည်းလူထုစိတ်ထဲမှာပါပါတယ်ခင်ဗျ။ဆိုတော့အဲ့ဒါမျိုးကြောင့်ပေါ့အမျိုးမျိုးကြောင့်ဘယ်လိုဖြစ်လဲဆိုတော့လူထုကပြောင်းသွားတာတွေပါပါတယ်ခင်ဗျ။
အခုရွေးကောက်ပွဲမှာစံချိန်တင်မဲပေးခဲ့ကြပါတယ်ဆိုတော့ဒီလူမျိုးရေးအခြေခံနဲ့ပြိပခါတွေလည်းရှိခဲ့တဲ့အခါကျတော့ဒီရွေးကောက်ပွဲနဲ့ဒီရလက်ကနေပေါ့လေလက်တလုံးမှာဘယ်လိုသက်ရောက်မှုတွေရှိလာနိုင်မယ်ထင်ပါလဲ
3ရက်နေ့နိုဝင်ဘာမှာကျွန်တော်ညနေပြီးတော့ကျွန်တော်စီးပွားရေးတွေသွားရလာတာတွေကျွန်တော်တွေ့ပါတယ်ခင်ဗျလူတွေကတော်တော်များများအကိုကြီးလိုက်လမ်းမပေါ်မှာကော စီးပွားရေးတွေမှာရောလူတွေတော်တော်များများထွက်တာကိုမတွေ့ရဘူးခင်ဗျာတော်တော်များများလူတွေကစိုးရင်နေကြတယ်ဘာများဖြစ်ပါမလဲဒီနေ့ပဲအာဟိုဘဒူးနိုင်လဲဆိုတော့ဟိုဟာလေးထွက်လာရင်တရားရုံများလူမလားရက်မလားယန္တီများဖြစ်ကြပါမလားဆိုတာလေးကိုကြောက်ပြီးတော့အကိုကြည့်မယ်ဆိုရင်မြို့ကြီးတွေတော်တော်များများပေါ့နယူးယောက်လို Florida State လို့မြို့ California မှာကျွန်တော်တို့ဒီဘက်မှာရောရှီကာဂိုဘက်မှာ Illinois ဘက်တွေမှာအကိုကြည့်မယ်ဆိုရင်တော်တော်များများစီးပွားရေးခက်ကြီးကြီးတွေကသူတို့ကသူတို့ရဲ့စီးပွားရေးရှေ့မှာသုံးတပ်သားတွေနဲ့ရိုက်ပြီးတော့ဒီမှန်ကနေပေါက်ဒီမှာဒီအားလုံးကိုပိတ်ထားတယ်ခင်ဗျာဆိုလူတွေဖြတ်လို့စီးလို့မရအောင်သူတို့ရဲ့ပျက်စီးပျက်စရာတွေမပျက်စီးသွားအောင်စီးပွားရေးဟိုပေါ့နော်ပဋိခတ်အောင်ဆိုပြီးတော့တော်တော်များများအဲ့ဒီနေ့ကိုလူတွေကမထွက်ကြပါဘူးခင်ဗျာအားလုံးကအင်အားထိုင်ပြီးတော့ဒီရွေးကောက်ပွဲရဲ့ဟိုရလက်ကိုစောင့်နေကြတာပါအခုလည်းစောင့်နေကြပါတော့ပဲအခုတတိပေါ့နော်ဘာဖြစ်လို့လဲဆိုတော့တချို့ရွေးကောက်ပွဲရဲ့စာတိုက်ကပို့လိုက်တဲ့ဟာတွေကအပြည့်အဝမရသေးတာတွေပါပါတယ်ခင်ဗျာနောက်ပင်ဆယ်ဗေးနီးယားကလည်းမပြီးသေးတာတစ်ပိုင်းနောက်အလက်စကာတို့ဘာတို့လည်းသူတို့တေချာကိုပြန်ပြီးတော့စီစစ်နေတာတွေပါပါတယ်ခင်ဗျာဆိုတော့အဲ့ဒီအတွက်ကိုလူတွေကတော်တော်များများစိုးရိမ်ပြီးတော့ကြောက်ကြပြီးတော့အပြည့်လေးရလက်တစ်ခုထွက်လာရင်သူတို့အနေနဲ့အေးစေးစေးဖြစ်သွားစေခြင်းနဲ့အာလုံးပါအာနာအပြောင်းလဲလဲဖြစ်တဲ့အခါကျတော့ECC အနာပြောင်းလဲဖြစ်သွားတော့ဘာမှတိုင်းပြည်ပြည်သူပြည်သားတွေအကုန်လုံးဒုက္ခမရောက်ဘူးအားလုံးအတွက်ရွေးအောင်ပြင်းတဲ့ရွေးကောက်ပွဲတစ်ခုဖြစ်သွားအောင်အားလုံးစောင့်မျှော်နေကြပါလေအဲ့ဒီတော့
အခုဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နိုင်ပါပြီကျွန်မခင်ရတက်ပါဒီစပတ်တော့မြေကဘာကနေမိုင်းမြားကျော်အကွာမှာရှိတဲ့အပြည့်ပြည့်ဆိုင်ရန်အာဂါသာစခန်းမှာလူသားတွေနေထိုင်တဲ့အနှစ်20ပြည့်တဲ့2020မှာအမေရိကန်ရွေးကောက်ပွဲအတွက်အာဂါသာရင်းကနေမဲပေးတဲ့အကြောင်းကိုပြောပြပေးပါပါ2020ရွေးကောက်ပွဲမှာမဲယုံတွေမှာမဲပေးကြသလိုကြိုတင်မဲကိုလည်းဆရိုက်ကဖြစ်စေကြိုတင်မဲပေးတဲ့ဌာနတွေမှာဖြစ်စေပုံစံမျိုးစုံနဲ့မဲပေးကြတဲ့အထက်အမေရိကန်အာဂါသာရင်းမှူးကိတ်ရူဘင်စ်တယောက်ကတော့အာဂါသာရဲကနေမဲပေးခဲ့တာဖြစ်ပါတယ်ကဘာကနေမိုင်းနီယာကျောက်အကွာမှာရှိတဲ့ကဘာပတ်လမ်းကြောင်းထဲမှာတနအီကိုမိုင်း 18,500 နှုန်းနဲ့ပတ်နေတဲ့အပြည့်ပြည့်ဆိုင်ရာအာဂါသာစခန်းတွေကနေမဲပေးခဲ့တာပါသူဘယ်လိုမဲပေးခဲ့ပါသလဲ
That I'm technically overseas we are far away
မဲပေးဖို့တဲ့ဒီပတ်ခီးသွားနေတဲ့အမေရိကန်နိုင်ငံသားတွေဖြစ်ရတဲ့လျှောက်လွှာပုံစံထဲမှာဖြစ်ပြီးလျှောက်ရပါတယ်ဒီပတ်ရောက်အမေရိကန်နိုင်ငံသားဆိုတဲ့သတ်မှတ်ချက်နဲ့တကယ်ကြိုက်မကြိုက်တော့ကျမလည်းမသိပါဘူးတကယ်တော့ကျမတို့ကကဘာပတ်လမ်းကြောင်းထဲမှာရှိနေတာပါအမေရိကန်နိုင်ငံတည်းမှာတော့မဟုတ်ဘူးအဝေးမှာတော့ရောက်နေတာပါပဲဒါကြောင့်အဲ့ဒီပုံစံထဲမှာဖြည့်လိုက်ပါလေလို့ပြောသွားတာပါအခုလိုအာဂါသာထဲမှာမဲပေးတာဟာကိတ်အတွက်ပထမဆုံးချိန်တော့မဟုတ်ပါဘူး2016ရွေးကောက်ပွဲတုန်းကလည်းအခုလိုပဲအာဂါသာထဲကနေမဲပေးကြတာပါအဲ့ဒီတုန်းကတော့ဆူဇန်လီလာရီခေဆန်အမှတ်48 49မှာအဖွဲ့ဝင်တဦးအနေနဲ့အာဂါသာထဲကိုတွားရောက်ခဲ့တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာအာဂါသာအရင်မှုတွေမဲပေးခွင့်ကို1998ခုနှစ်မှာ Texas ပြည်နယ်ကနေတည်ဝင်ပြဋ္ဌာန်းပေးခဲ့တာဖြစ်ပါတယ် Texas ပြည်နယ်ရွေးကောက်ပွဲဆိုင်ရာဥပဒေအရမဲပေးခွင့်ရှိသူတူဟာကြိုတင်မဲပေးခွင့်ရှိတဲ့ကာလမှာဖြစ်စေရွေးကောက်ပွဲနေ့မှာဖြစ်စေအာဂါသာထဲကိုရောက်နေမယ်ဆိုရင်မဲပေးခွင့်ပြုထားတာဖြစ်ပါတယ်ဒီဥပဒေကို Texas ပြည်နယ်မှာပြဋ္ဌာန်းရတဲ့အကြောင်းရင်းတစ်ခုကတော့အဲ့ဒီမှာ NASA ရဲ့ Johnson Space Center အာဂါသာစခန်းရှိပြီးအာဂါသာရင်မှုအများစုကအဲ့ဒီပြည်နယ်မြို့တော်ဟျူစတန်မှာနေကြတာကြောင့်ဖြစ်ပါတယ်။ရင်မှုတူဟာအာဂါသာထဲမသွားခင်သူဟာရွေးကောက်ပွဲနေ့မှာအာဂါသာထဲသူရောက်နေမယ်ဆိုတော့ဂျိုးပြီးအကြောင်းကြားပါတယ်။အာဂါသာထဲကိုရောက်နေတဲ့ရင်မှုတွေမဲပေးတဲ့အခါအွန်လိုင်းကနေပေးရတဲ့ electronic mail ပေးစနစ်ကိုသုံးရပါတယ
်။ We actually get the ballot is encrypted to us.
ကျမတို့ရတဲ့မဲများကဟေးဝက်ကုန်နဲ့ပို့လိုက်တာပါ။အဲ့ဒီမဲပြားကိုကျမတို့နေတဲ့ကောင်တီက CAC ကိုပြန်ပြီးပို့ပေးတဲ့အခါသူတို့ကမဲဆင်းထဲမှာထည့်ပြီးရေးတွက်ပါတယ်လို့ပြောသွားတာပါရွေးကောက်ပွဲမကျင်းပခင်မှာ Johnson Agatha စခန်း JSC မြေပြင်ထိန်းချုပ်ရေးစခန်းကနေ Agatha ရင်မှုစီကိုလျှို့ဝှက်ကုတ်နဲ့ online မဲပြားကို uplink နဲ့ပို့ပေးတယ်လို့မဲပေးတဲ့ရင်မှုကလည်းသူ့ရဲ့မဲကို downlink နဲ့ကောင်တီကိုပြန်ပြီးပို့ပေးရတာဖြစ်ပါတယ်ပရမဇုံအာဂါသာရဲကနေမဲပေးခဲ့သူကတော့1998ခုနှစ်ကရုရှားအာဂါသာစခန်းမီယန်မာရောက်နေတဲ့ NASA ကအမေရိကန်အာဂါသာရင်မှူးဒေးဗစ်ဝုဖ်ဖြစ်ပါတယ်။အာဂါသာရင်မှူးတွေအတွက်သူတို့ရဲ့အာဂါသာခီးစဉ်တွေဟာ6လလောက်ထိကြာမြင့်တတ်တာဖြစ်ပြီး အခုလိုအဝေးရောက်မဲပေးခွင့်ရတာကိုဂုဏ်ယူတယ်လို့ Fit ကပြောပါတယ
် This is an honor for us we also think
of it as a duty ခွင့်ရတာဟာကျမတို့အတွက်တကယ်ကိုဂုဏ်ယူစရာပါမဲပေးတာဟာကျမတို့လုပ်ရမယ့်တာဝန်တစ်ခုလို့ထင်ပါတယ်ဒီလိုဂုဏ်ယူတယ်လို့ဒါဟာနိုင်ငံသားတယောက်ရဲ့တာဝန်လို့လည်းထင်ပါတယ်ဒါကြောင့်အာဂတာတင်းကနေမဲပေးခွင့်ရတာဟာတိတ်ကိုကံကောင်းတယ်လို့ခံစားရပါတယ်လို့ပြောသွားတာပါ2020ရွေးကောက်ပွဲမဲပေးဖို့အတွက်အပြည့်ပြည့်ဆိုင်ရာအာဂါတာစခန်းတွေကအာဂါတာရင်းမှုတွေနေတဲ့နေရာကအခန်းတစ်ခုရှိမှာ ISS မဲယုံလို့စာတမ်းကတ်ထားတာပါကိထာအဲ့ဒီမဲယုံကနေမဲပေးခဲ့တာဖြစ်ပါတယ်မဲစင်းထဲမှာတော့သူ့မဲပေးတဲ့လေဆာကို low earth orbit ကမ္ဘာပတ်လမ်းလို့မှတ်တမ်းတင်ပါတယ်သူ့မဲပေးပြီးတဲ့နောက်တနေ့မှာပဲ NASA အာဂါတာရင်းမှုများအကောင့်ကနေအာဂါတာရင်းမှု Kate Rubins မဲပေးခဲ့တာသိရလို့တိတ်ဝမ်းသာကြောင်းလဲသူဟာမဲပေးဖို့အကြကြီးတန်းစီစရာမလိုဘူးလို့ Twitter မှာရေးပါတယ်။အပြည့်ပြည့်ဆိုင်ရာအာဂါတာစခန်းမှာလူသားတွေနေထိုင်ပြီးသူတည်တနာလုပ်နေတာအနှစ်20ရှိပါပြီ။အနှစ်20အထိမ့်မှတ်နေမှာအပြည့်ပြည့်ဆိုင်ရာအာဂါတာစခန်းမှာ Kate နဲ့အတူရှိနေသူတွေကတော့ Russian နိုင်ငံသားတွေဖြစ်တဲ့ Sergey Razikov နဲ့ Sergey Kachavskot တို့ဖြစ်ပါတယ်။သူတို့ကို October 31ရက်နေ့မှာမြေပြင်ထိန်းချုပ်ရေးစခန်းကနေဆက်သွယ်မေးမြန်းတဲ့အခါ Sergey Razikov ကအခုလိုနှုတ်ဆက်စကားပြောပါတယ
်။ Yes, we are very happy to be on station in this great event.
အာဂါတာစခန်းတင်းနဲ့ဆက်ပြီးအထိမ့်မှမှာကျွန်တော်တို့ဒီမှာရောက်နေတာသိပ်ပျော်စရာကောင်းပါတယ်။နိုင်ငံတကာကအခွဲတွေလည်းကျွန်တော်တို့နဲ့အတူပျော်ရှင်ကြမယ်လို့ထင်ပါတယ
်။အပြည့်ပြည့်ဆိုင်ရာအာဂါတာစခန်းကိုတက္ကရာ2000 November 2ရက်နေ့မှာ NASA ရဲ့ Expedition 1 Susan E. Kisen အမှတ်တင်တဲ့လူသားတွေတောရောက်ခဲ့တာဖြစ်ပြီးအခုအနည်း20ပြည့်တဲ့အချိန်ဆက်ပြီးသုတေသနလုပ်နေကြတာပါ American Agatha ရင်မှု Kate နဲ့ Russia Agatha ရင်မှု Razikov တို့ကတော့ Susan E. Kisen အမှတ်64နဲ့တောရောက်နေသူတွေပါ Kate ဟာအနုဇီဝဗေဒပညာရှင်တစ်ဦးပါ
I'm always about the science and the experiments.
အခုခီးစဉ်တည်းမှာသိပ္ပံဆိုင်ရာသုတေသနတွေအများကြီးလုပ်ဖို့ရှိပါတယ်။အခုလုပ်မဲ့သုတေသနတွေမှာအာဂါတာထဲမှာရှိတဲ့တက်ရှိ cell classes တွေဘယ်လိုကြီးထွားလာလဲဆိုတော့ကိုလေ့လာဖို့ဆက်ပြီးလုပ်နေပါတယ်။အခုနှလုံးမှာရှိတဲ့ cell တွေဘယ်လိုကြီးထွားလာလဲဆိုတော့ကိုလေ့လာနေတယ်လို့ပြောသွားတော့ပါ။ဟုတ်ပါတယ်။အာဂါတာစခန်းမှာကမ္ဘာပေါ်မှာလိုဆွဲငင်အားမများတဲ့အတွက်အခုလို cell တွေရဲ့တိဆောက်ပုံကိုလေ့လာဖို့အဆင်ပြေနေတာပါ။သူဟာ microbial လို့ခေါ်တဲ့ bacteria လို့အနုကြည့်မှန်ပြောင်းနဲ့ကြည့်မှမြင်ရတဲ့သက်ရှိတွေနဲ့ပတ်သက်ပြီးစူးစမ်းလေ့လာမှုအများအပြားလုပ်ဖို့ရှိတယ်လို့ပြောပါတယ
်. I'm looking forward to a lot of the microbial experiments.
ဒီသက်ရှိသရဝလေးတွေရဲ့အနေအထားကိုသိအောင်ကျွန်မတကယ်လေ့လာချင်ပါတယ်။အခုဆိုကျွန်မတို့ဒီအာဂါတာစခန်းမှာသူတေသနလုပ်နေတာအနည်း20ရှိပါပြီ။ဒီအကောင်လေးတွေဟာလည်းကျွန်မတို့နဲ့အတူရှိနေတာမို့ဒီနေရာမှာသူတို့အုပ်စုတွေတဲကဘယ်သူတွေရှိနေလဲ၊ဘယ်မှာနေကြလဲအချင်းကြလာတာနဲ့အမျှသူတို့ဘယ်လိုပြောင်းလဲသွားတယ်ဆိုတာတွေကိုသိအောင်လုပ်ဖို့အတွက်ကျွန်မသိစိတ်ဝင်စားပါတယ်လို့ပြောပါတယ်။အပြည့်ပြည့်ဆိုင်ရာအာဂါတာစခန်းမှာလူသားတွေအခြေချသုတေသနလုပ်နိုင်တယ်။အနည်း20ပြည့်နေမှာအထိမ့်မှညစာစာပွဲလေးကျင်းပမှာဖြစ်တယ်လို့သိပ္ပံဆိုင်ရာစူးစမ်းမှုတွေလည်းဆက်ပြီးလုပ်မယ်လို့သူကပြောပါတယ်။ Stanford တက္ကသိုလ်ကပါရဂူဘွဲ့ရထားတဲ့ကိတ်ဟာအာဂါတာရင်းမှုတစ်ဦးဖြစ်တယ်လို့ဇီဝဗေဒဆိုင်ရာသုတေသနလုပ်ငန်းရာပေါင်းများစွာမှာပါဝင်ဆောင်ရွက်ခဲ့တဲ့သူလည်းဖြစ်ပါတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်တိတ်ပံတဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
အစိုးရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါရမရှင
်။ကဘာတဝန်းလူတွေအမြောက်အများကိုရဲရဲဆက်ဆက်နှိပ်ကွပ်ခဲ့မှုတွေကိုကျူးလွန်ခဲ့သူအပြစ်ရှိသူတွေကိုတရားဥပဒေအရအရေးယူနိုင်ရေးအတွက်အမေရိကန်ပြည်ထောင်စုကတန်ဓိဋ္ဌန်ချမှတ်ထားပါတယ်။ဒီရည်မှန်းချက်အထမြောက်ရေးအထောက်အကူဖြစ်အောင်စစ်ရာဇဝတ်မှုစုငွေထုတ်တဲ့အစီအစဉ်ကိုထူထောင်ထားပါတယ်။စစ်ရာဇဝတ်မှုတွေလူမျိုးတုံးတပ်ဖြတ်မှုတွေသို့မဟုတ်လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ပြစ်မှုတွေအတွက်နိုင်ငံတကာခုံရုံးတွေဒေသတွင်းနိုင်ငံတကာခုံရုံးကွဲတွေသို့မဟုတ်ပူးတွဲခုံရုံးတွေကအလိုရှိနေသူတူဦးချင်းစီကိုအမိအယဖမ်းဆီးတာလွှဲပြောင်းတာတွေနဲ့အပြစ်ပေးနိုင်ရေးကိုဥတီစေမဲ့သတင်းပေးနိုင်သူတွေကိုစုငွေအမေရိကန်ဒေါ်လာ5သန်းအထိချီးမြှင့်ဖို့ကမ်းလှမ်းတဲ့အစီအစဉ်ဖြစ်ပါတယ်။ဒီအစီအစဉ်ကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနတန်အမတ်ကြီးမော့စတန်ဦးဆောင်တဲ့ကဘာတဝန်းရာဇဝတ်မှုအရေးတရားမျှတရေးဆိုင်ရာဌာနတာဝန်ယူထားပါတယ်။WCRP လို့ခေါ်တဲ့စစ်ရာဇဝတ်မှုစုငွေထုတ်တဲ့အစီအစဉ်အရလောလောဆယ်ထွက်ပြေးတိမ်းရှောင်နေတဲ့ပုဂ္ဂိုလ်6ဦးကိုအာရုံစိုက်နေကြောင်း 1994ခုနှစ်ရဝန္ဒာနိုင်ငံလူမျိုးတုံးတပ်ဖြတ်မှုမှာအမျိုးသားအမျိုးသမီးနဲ့ကလေးငယ်၈သိန်းထက်မနည်းအသက်ခံမှုမှာသူတို့ပါဝင်ခဲ့တဲ့အတွက်စစ်ဆေးရန်ကြံနေစေနိုင်ငံတကာစစ်ဆေးတဲ့ရန်တရားအဖွဲ့ဟာအလိုရှိနေတာဖြစ်တယ်လို့တန်အမတ်ကြီးဌာနတွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောပါတယ် WCRP စစ်ရာဇဝတ်စုငွေထုတ်တဲ့အစီအစဉ်ဟာစစ်ရာဇဝတ်မှုကျူးလွန်သူတွေအဖြစ်ထုတ်ပြန်ထားတဲ့အဲ့ဒီ6ယောက်ထဲကတယောက်ကို2020ပြည့်နှစ်မေလတုန်းကဖမ်းမိနိုင်ခဲ့တယ်လို့တန်အမတ်ကြီးဌာနအခုလိုပြောပါတယ
် Felician Kabuga who was the chief financier and arguably one of the biggest insiders of the
Rwanda လူမျိုးတုံးတပ်ဖြတ်မှုမှာဘန္ဒာရေးမှုလည်းဖြစ်ငင်းစရာမလိုအောင်အကြီးအကျယ်လှုံ့ဆော်ခဲ့သူလည်းဖြစ်တဲ့ Felician Kabuga ကိုပြင်သစ်နိုင်ငံ Paris မြို့စင်ဂျေဘုံမှာလက်ရဖမ်းမိခဲ့ပါတယ်သူထွက်ပြေးပုံအောင်နေတာ26နှစ်ကျော်ကြာပါတယ်သူဟာကျွန်တော်တို့ရဲ့စစ်ရာဇဝတ်မှုဖမ်းမိရေးစုငွေထုတ်ထားတဲ့စည်ရင်မှာထိတ်ဆုံးကပါနေတဲ့သူဖြစ်ပါတယ်သူ့ကိုအမိဖမ်းနိုင်တာဟာတကယ့်အောင်မြင်တဲ့ခြေလှမ်းပါပဲလို့ပြောသွားတာပါ WCRP စည်ရင်အရာစစ်ရာဇဝတ်မှုနဲ့အလို့ရှိနေသူရဝန္ဒာ6ယောက်ကြံနေပါသေးတယ်လူမျိုးတုံးတပ်ဖြတ်မှုမှာပါဝင်မှုနဲ့နိုင်ငံတကာခွန်ရုံးကအလို့ရှိနေသူ6ဦးကတော့ Protea and Priyana Fulgansi Kaishima Alois Nadembati Phineas Monyaru Garama Charles Sigubwabo နဲ့ Ryan Dikayo တို့ဖြစ်ပါတယ်သူတို့နဲ့ပတ်သက်တဲ့သတင်းအချက်အလက်တွေပေးနိုင်မဲ့ဘသူမဆို American စုကြည်အစီအစဉ်ရဲ့ email လိပ်စာ wcrp@state.gov နဲ့ WhatsApp telephone 1-232-905-5468ကတဆင့်ဆက်သွယ်နိုင်ပါတယ်ဒီလိုမျိုးရရက်ဆက်ဆက်ပြစ်မှုတွေကျူးလွန်ခဲ့သူတွေကိုကင်းလွတ်ခွင့်မပေးဖို့တိတ်အရေးကြီးပါတယ်လို့တန်အမတ်ကြီးတန်နာပြောပါတယ
် and that's for its own sake to satisfy justice
ကိုအပြစ်အတွေ့တရားဥပဒေအရပြစ်ဒဏ်ခံရမယ်ဆိုတဲ့အသည့်တရားရဖို့ဖြစ်ပါတယ်ဒါအပြင်ဒီလိုလူတွေအများအပြားအသက်ခံရတဲ့အဖြစ်မျိုးနောက်ထပ်မကျူးလွန်အောင်ဒီအစီအစဉ်ကကာကွယ်တဲ့အခန်းကဏ္ဍကနေပါဝင်တာဖြစ်တယ်လို့ပြောသွားတာပါအနာဂတ်မှာဒီလိုအကြီးအကျယ်မတရားတဲ့အဖြစ်မျိုးတွေကာကွယ်ဖို့အကောင်းဆုံးနည်းလမ်းကတော့တာဝန်သိမှုတာဝန်ခံမှုပဲဖြစ်ပါတယ်လို့တမချီမော့စတန်နာကြေညာလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ဆက်လို့ပြပါလို့ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါအင်္ဂါနေ့ကချင်းပါတဲ့အမေရိကန်သမရရွေးကောက်ပွဲအတွက်မဲတွေကိုဆက်ပြီးရေးတွက်နေစေဖြစ်ပါတယ်ဂျော်ဂျီယာနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာ Republican Party ကသမရဒေါ်နယ်ထရမ့်နဲ့ Democratic Party ကဂျိုးဘိုင်ဒန်တို့ကြားမဲရေအတွက်တိတ်မကွာပဲရှိနေပြီးတောက်ကြံနေအစောပိုင်းမှာတော့ဂျိုးဘိုင်ဒန်ကမဲရေအတွက်တဖြည်းဖြည်းဆက်ပြီးညားလာနေတာတွေ့ရတယ်လို့သတင်းတွေမှာဖော်ပြပါတယ်။ COVID-19 ကာယောဂါအတွက်တားမြစ်ကန့်သတ်မှုတွေချတာနဲ့ငွေကြေးဥစ္စာအရင်းမြစ်ရဖို့ခက်ခဲလာနေတာကြောင့်ကာကွယ်ဆေးထိုးပေးတဲ့လုပ်ငန်းတွေမလုပ်နိုင်ပဲဖြစ်နေတာဟာဆင်းရဲတဲ့ဒေသတွေကကလေးငယ်တွေကိုပိုလီယိုနဲ့ဝက်သက်ရောဂါတွေဖြစ်ပွားမယ်အန္တရာယ်ရှိလာနေတယ်လို့ WHO အကြီးအကဲ Tedros Ghebreyesus ကသတိပေးလိုက်ပါတယ်။စစ်စုပေါင်းရန်ပုံငွေဒေါ်လာ655တန်းလိုအပ်ချက်ကိုဖြည့်ဆည်းပေးဖို့အတွက် WHO နဲ့ UNICEF တို့ပူးတွဲပြီးကမ္ဘာတစ်လောကအလှရှင်နိုင်ငံတွေကိုအရေးပေါ်ပန်ကြားခဲ့ပါတယ်။မြန်မာနိုင်ငံမှာ COVID-19 ကူးစက်သူစစ်စုပေါင်း6000နီးပါးရှိနေပြီးသေဆုံးရသူက1386ယောက်ရှိနေပါပြီ။အခုချိန်ထိဓာတ်ခွဲနမူနာစစ်ဆေးမှုပေါင်း9600ခွဲကျော်ပြုလုပ်ခဲ့ပြီးဖြစ်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကထုတ်ပြန်တဲ့ COVID-19 ရောဂါဖြစ်ပွားမှုအများဆုံးနိုင်ငံ90စီးရင်ထဲမှာတော့မြန်မာနိုင်ငံကအဆင့်89မှာရှိပါတယ်။တနင်္လာနေ့မှာကျင်းပမယ့်မြန်မာနိုင်ငံရွေးကောက်ပွဲကိုကုလသမဂ္ဂအတွင်းမှူးချုပ် Antonio Guterres အနေနဲ့လေ့လာစောင့်ကြည့်သွားမယ်လို့နယူးယောက်ကုလသမဂ္ဂအတွင်းမှူးချုပ်ယုံကတောက်ကြနေ့မှာသတင်းထုတ်ပြန်ပါတယ်။ငြိမ်းချမ်းတည်ငြိမ်ပြီးယုံကြည်စိတ်ချတဲ့ရွေးကောက်ပွဲကဆင်ဆက်မပြတ်ဖွံ့ဖြိုးတိုးတက်မှုနဲ့လူ့ခွင့်ရေးတိုးတက်ဖို့အတွက်အရေးပါတဲ့အခွင့်အလမ်းတစ်ရပ်ဖြစ်တယ်လို့လည်းပြောပါတယ်။ဆင်းရဲနေမနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်ရက်ပါ။
This program has come to you from the Voice of America, Washington.